တင်တဲ့နေ့ဖြစ်တဲ့အပြီးတမတင်တဲ့နေ့စဖွင့်တဲ့အချိန်နဲ့မှာကျမတို့အသင်ကြီးသွားပါမယ်။ကျမတို့ဒီနေ့အချိန်နေနဲ့ကျမတို့လူလိုက်တော့အခုရန်ကုန်တင်တဲ့အနေနဲ့ဆိုရင်ကျမတို့စေတန်းဆောင်ပွဲအချိန်နဲ့အချိန်နဲ့ကတ်တိုက်ပါတယ်။စေတန်းဆောင်ပွဲတော့ဒီနေ့အချိန်ဆိုတချို့ကလေးတွေတချို့ဒီကျောင်းသားမိပါတယ်။စေတန်းတက်လို့ပြင်မယ်လာလို့မရပါဘူး။ဒါပေမဲ့ကျမတို့လည်းအချိန်ကိုအဲ့ ဒီမှာယဉ်ကျေးမှုတင်တဲ့တစ်ကိုဒီမှာဖွင့်ခဲ့ပါမယ်ယဉ်ကျေးမှုတင်တဲ့နှစ်ကြတော့ကျွန်တော်တို့73နှစ်နဲ့အထက်လူရွယ်လူကြီးတွေအတွက်ဖြစ်တဲ့အတွက်ကြောင့်ကျွန်မတရနေ့ပြန်စပါတယ်ကျွန်မ31ရက်နေ့ဘကူကနေပြီးတော့တင်တဲ့ပြီးသွားတဲ့အခါတရနေ့ဒီကိုပြန်ကူးလာပါမယ်တရနေ့ကနေပြီးတော့12ရက်ထိ12ရက်တန်တိုင်းမနေ့9နာရီကနေပြီးတော့သူ့ကြတော့ကျွန်တော်တို့9နာရီထိကျွန်မယူသွားပါမယ်ဒါကတော့ဘာလို့လဲဆိုတော့စာမေးပွဲပါဆိုတော့ဝင်နိုင်အောင်ကျွန်တော်တို့တင်ပုံတင်နည်းသင်္ကန်းစာအနေနဲ့ကတော့တရွညွန့်တဲ့အနေနဲ့ကတော့ဒီတိုင်းပါပဲယဉ်ကျေးမှုတင်တဲ့တဲ့အတိုင်းပဲဒါပေမဲ့သူ့ကြတော့သဘောတရားပိုင်းနေပါလာမယ်။စံပြီးပွဲပိုင်းနေဖြစ်နေအောင်ဒီကျမတို့တင်သွားမယ်။နောက်ဆုံးကျမတို့လူငယ်ချင်းပဲဖြစ်ဖြစ်လူငယ်ချင်းပဲဖြစ်ဖြစ်လူကြီးတွေနဲ့ပဲစုံစုံဘာသာကြားလူမျိုးကြားတွေနဲ့ပဲကြုံကြုံပေါ့ကျမတို့ဘုရားဘာသာဆိုတာဘာလဲဟလာကျမတို့မြတ်စွာဘုရားကဘာကြောင့်ပန်းဆက်နေတာလဲမြတ်စွာဘုရားတည်းမရှိတော့ပေမဲ့မြတ်စွာဘုရားကဘာကြောင့်ဆုံးတော်ကတ်တာလဲဒီတော့ငါးဘက်ကတ္တာဘာကြောင့်လဲအငါးဘတိလဆိုတာဘာ၄လဲရှစ်ဘတိလကြာရင်ဘယ်လိုလဲတန်ခါတော့ရှင်သူမြတ်စီရနေပြီးတော့တိလယူမှတိလစောင့်လို့ရတာလားသတိဖြင့်ထဲထဲဝဝမေးခွန်းနေကိုယ့်ချင်းချင်းမေးရင်တော့၎င်းဘာသာကြလူမျိုးကြမေးရင်တော့၎င်းဂဂနနကိုကိုတိုင်းသိပြီးတော့ပြန်ဖြေကြအောင်ဒီကျမတို့ကြည့်ရပါတယ်အကြောင်းအဲ့ဒီအချိန်ကဘုရားဗဒန်ကြီးချင်းမသင်တန်းနှစ်ကြလို့ရှိရင်အဲ့ဒီလိုသဘောတရားတိုင်းကိုအထူးဦးစားပေးပြီးတော့သင်ကြားသွားမယ်အပြင်ကျမတို့စံပွဲလည်းဖြေရပါလိမ့်မယ်အကြောင်းအချိန်ကဘုရားဗဒန်ကြီးချင်းမသင်တန်းနှစ်ကကျမတို့တရက်လေးလ69ဆိုတော့ကျမတို့ဧပြီလတရက်နေ့ကနေပြီးတော့ဒီဇင်ဘာတိုင်ရင်ပေါ့စနေနေ့ဒီကျမတို့အဲ့မှာစနေနေ့တိုင်နဲ့ရှင်သွားပါမယ်အဲ့ဒီကနေ့တစ်ချိန်နဲ့ပဲကျမတို့ညနေဘက်မှာကြတော့ညနေ9နာရီကနေ6နာရီခွဲမှာဗုဒ္ဓဘာသာမြန်မာစာသင်တန်းဒါကျမတို့ဒါပထမဆုံးဒီနေ့မှာစဖွင့်တာပါဒါကတော့အရင်ရင်နှစ်တွေတုန်းကဗုဒ္ဓဘာသာယဉ်ကျေးမှုသင်တန်းကိုစာမွေးအောင်ပြီးတဲ့သူတွေစက်တက်ဖို့ပါအဲ့တော့ဒီကနေ့မှဆိုရင်ကျမတို့ဗုဒ္ဓဘာသာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်ကနေပြီးတော့လူငယ်တွေအတွက်အခြေခံအနေနဲ့လုပ်ပေးထားတာဗုဒ္ဓဘာသာယဉ်ကျေးမှုတင်တန်းဗုဒ္ဓဘာသာမြန်မာစာတင်တန်းဗုဒ္ဓဘာသာအဘိဓမ္မာတင်တန်းဆိုပြီးသုံးခုရှိပါတယ်အဲ့ဒါကကျမတို့အခြေခံအဆင့်ပါအဲ့တော့အဲ့ဒီဟာကိုစာမဖြေမယ်ဆိုရင်လည်းသုံးရတိုင်တိုင်ဖြေရပါတယ်ဒါပေမဲ့ကျမတို့ဒီမှာကဗုဒ္ဓဘာသာယဉ်ကျေးမှုတင်တန်းကိုပဲထူးဖွင့်ခဲ့နိုင်ပါတယ်ဒီနေ့ကစပြီးတော့မြန်မာစာဒါဖွင့်ပါမယ်မြန်မာစာဖွင့်ရင်းနဲ့အရင်ရင်နှစ်တွေကအဘိဓမ္မာတွေကိုဖြေဆိုထားတယ်သင်ယူထားတဲ့ဓမ္မမိတ်ဆွေတွေအတွက်ဗုဒ္ဓဘာသာအဘိဓမ္မာပါကျွန်မအပြင်ခေါ်ပြီးတော့တင်သွားမှာပါအဲ့ဒါဆိုရင်အဲ့ဒီဓမ္မမိတ်ဆွေတွေအနေနဲ့နိုင်ငံတော်ကနေအခြေခံအစ်စ်မှာကျင့်ပါပေးနေစံပွဲအနေနဲ့ဆိုရင်ယဉ်ကျေးမှုရဲ့မြန်မာစာရဲ့အဘိဓမ္မာရဲ့၃စိတ်၃မျိုး၃ရက်ကိုရှင်းနိုင်ပါလိမ့်မယ်အဲ့ဒါပြီးတဲ့အခါကျွန်တော်တို့ရက်ချေတင်တဲ့စံပွဲဝင်တင်တဲ့နေ့ကျတော့ကျွန်တော်တို့လူပုဂ္ဂိုလ်တွေအတွက်ကိုနိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ကြီးမှုပြီးတော့သမုဝေကဏ္ဍတွေဖွင့်ထားတဲ့အဘိဓမ္မာအဘိဓမ္မာဂုံတုဆောင်တိကကျော်ဝိတုဒ္ဓိမေအဲ့ဒီရရှိတင်နန်းတွေကကျမတို့မေလာဇန်းကနေပြီးတော့စဖွင့်လာမယ်အဲ့တော့ကျမတို့အဲ့ဒီလိုတင်နန်းတွေကကျမတို့တစ်နှစ်ကြာပတ်လုံးရှိနေတာဖြစ်တဲ့အတွက်ကြောင့်တင်နန်းစိန်ကိုရန်ကုန်အနေနဲ့ကျမနည်းနည်းစောယူလိုက်ရပါတယ်အဲ့တော့ဓမ္မမေစိန်များအနေနဲ့ဟလာအခုကျမတို့တင်နန်းစတဲ့နေရာမှာဒီနေ့ကစပြီးတော့ပေါ့လေကျမတို့14ရက်ကိုတော့မပြတ်မကွက်တက်စီကျမတွေအခုကျမတို့တင်တဲ့ဂုံတော်ကျင့်စဉ်တင်နန်းကြတော့ကျမကျင့်စဉ်ကိုအဓိကဦးစားပေးပြီးလို့ဆင်သွားမှာပါအဲ့တော့ဒီနေရာမှာတင်တဲ့အချိန်လေးကျမပြောင်းပါတယ်။မနေ့ထံကစပြီးတော့9နာရီကနေစပါမယ်။7နာရီခွဲထိတင်ပါမယ်။လက်ကမ်းစာရွက်ထဲမှာမှားသွားလို့ဒါကျမဒီနေ့9နာရီခွဲထိကျမစောင့်လိုက်ပါတယ်။နောက်တစ်ခုကဒီနေ့ကျမတို့စံမတော်နေ့နဲ့ပတ်သက်ပြီးတော့လေ့ကျင့်နေတာဖြစ်တဲ့အတွက်ကြောင့်ငန်းကြီးလည်းပြိတ်ပါတယ်။ကျမကိုယ်တိုင်လည်းကိုယ်ဝိုက်ပြီးတော့လာရတော့ဒီနည်းနည်းလေးနောက်ကျဒါဓမ္မမင်းစီလာတာခက်ခဲလေးရှိပါလိမ့်မယ်။နောက်ရက်တည်းကစပြီးတော့အဲ့လိုမျိုးလမ်းပိတ်တာတွေပါလိကျုံလို့ရှိရင်ပေါ့လေကျမတို့တော်လည်းရင်းနေမကျုံငင်မတိုင်ငင်အချိန်ကြီးပေါ့နမိတ်တာတွေကြုံမယ်ဆိုနည်းနည်းလေးကိုယ့်အကူကြိုးစားပြီးတော့ဆော့ထွက်ပါနော်ဆော့ထွက်ကျမတို့ခုနှစ်နိုင်အတိကိုစပါမယ်၈နိုင်ခွဲအတိပြီးပါမယ်ဒီနေ့လည်း၈နိုင်ခွဲအတိကျမသင်္ကန်းသိမ်းပါပါအဲ့တော့ကျမတို့ဂုဏ်တော်ကျင့်စဉ်သင်္ကန်းကတော့ကျမတို့ကျင့်စဉ်နေနဲ့ဒါဒီနှစ်မှာပထမဆုံးအနေနဲ့ဒီကောင်းစဉ်နေနဲ့စဖွင့်တယ်လို့လည်းပြောလို့ရပါမယ်ဒါမှမဟုတ်လို့ရှိရင်လည်းအရင်နှစ်ကပြီးခဲ့တဲ့နှစ်ကဆိုရင်ကျမကမဟာတရဏဂုဏ်တော်ကြီးသင်္ကန်းနဲ့တွဲပြီးဖွင့်ခဲ့ပါတယ်အဲ့ဒီမှာတော့အထူးဦးစားပေးပြီးတော့ဒါအလေးစားပြီးတော့တိတ်မတင်ဖြစ်ပါဘူးဒီနှစ်ဒါကိုဆွဲထုတ်ပြီးတော့တင်ပါတယ်ဒါကြောင့်ဂုံတော်ကျင့်စဉ်တင်တန်းကြရင်ကျမတို့ကျင့်စဉ်တွေပါပါမယ်ကျမတို့ကျင့်စဉ်ကို15မိနစ်တန်ပြီးမိနစ်20တန်ပြီးဒါမှမဟုတ်လက်တွေပွားသွားရပါလိမ့်မယ်ဒါလေးကိုကျမဥစားသွားပေးသွားပါမယ်အဲ့တော့ကျမတို့ဒီနေ့တင်တဲ့ဂုံတော်ကျင့်စဉ်တင်တဲ့နဲ့ပတ်သက်ပြီးတော့ကျမတို့အခြေခံအနေနဲ့တည်တင်တည်ကြတာလေးကျမရှင်းသွားပါမယ်လောရတာဒါမှမင်းစွေများရေမှတ်သိကြပါလေနော်တင်တန်းအတွင်းနဲ့ဆိုတော့လေကျင့်စဉ်တင်တန်းပေါ့တကယ်ကောင်ခွဲပြီးတော့ကျွန်တော်တို့တည်သွားရပါမယ်အဲ့တော့ဒီနေရာမှာဂုံတော်ဆိုတဲ့စကားလုံးတွေတွေ့ပါမယ်အဲ့တော့ဂုံတော်ဆိုတာဘာလို့ရဲ့ဂုံတော်လဲဆိုရင်ကျွန်တော်ဒါကို အထူးပြုပြီးပြပါမယ်။ယေရနာမြတ်သုံးပါ။ယေရနာမြတ်သုံးပါရဲ့ဒီသင်္ဍန်းမှာသင်တဲ့ဂုဏ်တော်ကယေရနာမြတ်သုံးပါရဲ့ဂုဏ်တော်တွေကိုအဓိကထားပြီးတော့ကျွန်တော်တို့သင်ယူသွားမှာဖြစ်ပါတယ်။အဲ့တော့ယေရနာမြတ်သုံးပါဆိုတဲ့သကလုံးကိုကျွန်မဖြတ်ခွဲမယ်ဆိုရင်ယေရနာဆိုတဲ့သကလုံးရဲ့အရင်ဆုံးတော့မေးစုအခြေခံလေးရနေစပြီးတော့သိသွားစေချင်ပါတယ်။ယေရနာဆိုတဲ့သကလုံးရဲ့အသေးပဲသိရပါမယ်။ယေရနာမြတ်ဆိုတဲ့အသေးပဲကိုသိရပါမယ်။အဲ့တော့ဒီနေရာမှာယေရနာဆိုတာဘာလဲ။ဒီကနေစပြီးတော့ပြောပါမယ်။ယေရနာဆိုတဲ့သကလုံးဒီပါဠိပြည့်သကလုံးဖြစ်ပါတယ်။သူ့ရဲ့မူရင်းအနေနဲ့ယူမယ်ဆိုရင်ရတနာဆိုတဲ့ပါဠိရနေသွားပါတယ်။ရတနာကပါဠိမူရင်းပါဠိရေးဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာပါဠိကိုဖတ်တဲ့အခါမှာကျမတို့ရားောက်ကိုတွေ့တဲ့အခါမှာရှာကိုလိတ်ဖတ်ရပါတယ်။ရလို့ဖတ်ရပါတယ်။ဒါကြောင့်ရတနာလို့ကျမတို့ဖတ်ရပါမယ်။ရတနာဆိုရင်ဒါပါဠိပါ။သူ့ကိုပါဠိဖြစ်လိုက်တဲ့အခါနောက်သကလုံးမှာဒီနေရာမှာရေးချထည့်လိုက်တော့ဒါပါဠိပြေလို့ကျမတို့သုံးပါတယ်။ပါဠိပြေဖြစ်သွားတဲ့အခါမှာရားောက်ကိုဖတ်တဲ့နေရာမှာရှာလိတ်စရာမလိုတဲ့မြန်မာတန်နဲ့ပဲဖတ်ပါမယ်။ဒါကြောင့်မြန်မာစာပေနဲ့ပါဠိစာပေမှာဖတ်ထုံးလေး꿰ပြရတဲ့နေရာရှိပါတယ်။မြန်မာစာပေမှာဆိုလို့ရှိရင်ရပလဲရာောက်ရှိတဲ့နေရာမှာရပလဲကိုလည်းရလို့ပဲအတန်ထွက်ပါတယ်။ရာောက်ကိုလည်းရလို့ပဲအတန်ထွက်ပါတယ်။ပါဠိကြတော့ရပလဲကိုရလို့ထွက်ပြီးတော့ရာောက်တွေ့တဲ့အခါရှာကိုလိတ်ပြီးတော့ရလို့ဖတ်ရပါတယ်။ဒါမြန်မာစာနဲ့ပါဠိစာပေမှာဖတ်တာ꽈ချချက်ပါ။ဒါကြောင့်ပါဠိသကလုံးနေထဲမှာရားောက်တွေ့တိုင်းတွေ့တိုင်းရှာလိတ်ဖတ်ရပါမယ်။မြန်မာဖြစ်သွားရင်ရှာလိတ်ဆရာမလိုဘဲနဲ့ကျမတို့ရိုးရိုးမြန်မာတန်နဲ့ပဲဖတ်ပါမယ်။ဒါကြောင့်ဒီနေရာမှာပါဠိဖြစ်တဲ့ဒီမှာတွေ့တဲ့ခါမှာရတနာလို့ကျမတို့ဖတ်ရပါမယ်။ပါဠိဖြစ်လိုက်တော့သူ့မှာရေးချတင်လိုက်တဲ့အခါရတနာလို့ဖတ်ဆရာမလိုတော့ဘဲနဲ့ရတနာလို့ပဲကျမတို့ဖတ်ပါမယ်။ဒါကြောင့်ရတနာဆိုတာပါဠိပြည့်သကလုံးမှာသူ့ရဲ့မူရင်းကပါဠိအနေနဲ့ပြောရင်ရတနာဆိုတဲ့အဓိပ္ပာယ်ရှိပါတယ်။သူ့ကိုမြန်မာလိုအဓိပ္ပာယ်ပြန်ပါဆိုရင်ရတနာရတနာရဲ့မြန်မာအဓိပ္ပာယ်ပြောပါဆိုရင်နှစ်သက်မြင်လို့အပ်တာလို့အဓိပ္ပာယ်ရပါတယ်။နှစ်သက်အပ်မြင်လို့အပ်သောနှစ်သက်အပ်မြင်လို့အပ်သောအရာကိုရတနာလို့ကျွန်တော်တို့အဓိပ္ပာယ်ပြီးပါတယ်။ဒါကြောင့်ရတနာဆိုတာဘာလဲ။နှစ်သက်တဝါတို့နှစ်သက်မြန်လို့အပ်သောအရာကိုယတနာလို့သုံးပါတယ်။တတဝါများနှစ်သက်အပ်မြန်လို့အပ်သောအရာကိုယတနာလို့သုံးပါတယ်။အရာလို့သုံးတဲ့အတွက်ကြောင့်ဒီနေရာမှာတတဝါတွေနှစ်သက်မြန်လို့အပ်တဲ့ပစ္စည်းဝိထုတွေလည်းပါပါလိမ့်မယ်။ပုဂ္ဂိုလ်တတဝါတွေလည်းပါပါမယ်။အချို့တတဝါတွေကအချို့ပုဂ္ဂိုလ်တွေကခွေးလေးတွေကြောင်လေးတွေကိုသူတို့နှစ်သက်တယ်မြန်လို့တယ်။အဲ့ဒါသူတို့အတွက်ဒါယတနာပါပဲ။နှစ်သက်မြန်လို့အပ်တဲ့ဟလာဒီတတ္တဝါတွေတိရိစ္ဆာန်လေးတွေလည်းယတနာလို့သုံးလို့ရပါတယ်အချို့ကြတော့သာသမီလေးတွေဟလာတူရီတူမတွေအစရှိတွေကိုနှစ်သက်မြတ်နိုးတယ်ဒါလည်းသူတို့တွေယတနာပါပဲဒါကြောင့်သာယတနာသမီယတနာစင်ယတနာမြင်းယတနာဒီလိုသက်ရှိတွေနဲ့ပတ်သက်ပြီးသုံးတာရှိသလိုအရာဝတ္ထုတွေနဲ့ပတ်သက်တယ်ဆိုလို့ရှိရင်လည်းကျမတို့ပစ္စည်းဝတ္ထုတွေမှာလည်းအလားကျမတို့ယထာတွေပါတယ်နှစ်သက်တဲ့သူတွေကြတော့ယထာယတနာစသဖြင့်သုံးပါတယ်လောကတန်စာတွေဒီလေသိရွှေတို့ဒီလေနှစ်သက်တဲ့အထဲမှာကြောင်းမြတ်တို့ဒီလေပါတဲ့အတွက်ကြောင့်ဒါကိုလေကြောင်းမြတ်ယေဒနာသိရွှေယေဒနာဒီလိုသုံးကြပါဒါကြောင့်ယေဒနာဆိုတာတတ္တဝါအများနှစ်သက်မြန်လို့အပ်တာကိုယေဒနာလို့သုံးပါတယ်ဒါကြောင့်တတ္တဝါအများနှစ်သက်မြန်လို့အပ်သောအရာကိုပါဠိလိုရတနာမြန်မာလိုပြောမယ်ပါဠိပြည့်ပြောမယ်ဆိုရင်ယေဒနာလို့သုံးပါတယ်ဒါကြောင့်ယေဒနာဆိုတာပါဠိပြည့်သကလုံးမှာအဲ့ဒီယေဒနာတွေထဲမှာတတ္တဝါအများနှစ်သက်အပ်တဲ့အရာဝတ္ထုပုဂ္ဂိုလ်တတ္တဝါတွေထဲမှာအမျက်ဆုံးသောယေဒနာကိုယေဒနာမျက်လို့ကျမတို့သုံးပါတယ်။ဒါကြောင့်ယေဒနာမျက်လို့တွေ့ရင်ဒါအမျက်ဆုံးလို့ကျမတို့ယူပါမယ်။အဲ့တော့ယေဒနာမှန်တရွေ့ထဲမှာအမျက်ဆုံးလို့သတ်မှတ်တာကိုယေဒနာမျက်လို့ကျမတို့ယူပါတယ်။အဲ့တော့ယေဒနာတွေရှိကြတဲ့ထဲမှာတတ္တဝါတွေညစ်တက်အပ်တဲ့အရာဝတ္ထုပုဂ္ဂိုလ်တတ္တဝါတွေထဲမှာအမျက်ဆုံးသောယေဒနာလို့သတ်မှတ်လို့ရတဲ့ယေဒနာသည်ဘယ်ဟာလဲ။အမျက်ဆုံးလို့သတ်မှတ်ဖို့ဆိုတာအမြင့်ဆုံးလို့သတ်မှတ်နိုင်တဲ့အရေးအချင်းကိုရှိရပါမယ်။အဲ့တော့လောက၌ရှိကြသောယေရနာအပေါင်းတို့တွင်ဒီယေရနာသည်တတဝါတွေနှစ်သက်တဲ့နေရာမှာတယောက်နဲ့တယောက်နှစ်သက်ပုံချင်းမတူပါဘူး။တချို့ကစေယိုနှစ်သက်မယ်။အတချို့ကမြောက်ကိုနှစ်သက်မယ်။အတချို့ကစိန်လို့မြားလို့ဆိုတဲ့ကြောက်မြင့်ယေရနာအဆင့်ကိုမနှစ်သက်ဖြစ်နေသူတို့ကလက်ဝတ်ကြံစာကိုချို့ကနှစ်သက်မယ်။အချို့ကသားကိုနှစ်သက်မယ်။အချို့ကသမီးကိုနှစ်သက်မယ်။ အဲ့ဒီလိုနှစ်သက်တဲ့နေရာမှာတယောက်တယောက်နှစ်သက်ပုံရင်မတူနိုင်ပါဘူး။ဒါကြောင့်တယောက်တယောက်ရဲ့နှစ်သက်မြင်လို့အပ်တဲ့ယေဒနာချင်းမတူကြပါဘူး။အဲ့ဒီလိုနှစ်သက်မြင်လို့အပ်တဲ့ယေဒနာတို့သည်နှစ်သက်သောမြင်လို့သောပုံကိုယ်ရဲ့စိတ်အစဉ်ကိုချမ်းသာစေတယ်၊ရှင်လန်းစေတယ်၊အေးမြစေတယ်၊အကျိုးကျေးဇူးတွေဖြစ်စေတယ်။အဲ့ဒီအကျိုးကျေးဇူးတွေဖြစ်စေတဲ့နေရာမှာလောကမှာလည်းလောကအလျောက်အကျိုးကျေးဇူးတွေဖြစ်စေတာရှိပါမယ်။လောကအလျောက်ကျမ်းမာရေးစည်းပွားရေးလူမှုရေးပညာရေးကဏ္ဍတွေမှာနှစ်သက်အပ်တာရှိပါမယ်။တခါဒီပြစ်စုတ်ပဲအချိန်နဲ့မကဘဲနဲ့တင်လွန်သွားပြီးနောက်တိုင်အောင်နှစ်သက်တာတွေလည်းရှိပါမယ်။အဲ့ဒီလိုနှစ်သက်ကြတဲ့နေရာမှာပြစ်စုတ်ပဲလောကအလျောက်မှာပြစ်စုတ်ပဲယခုကာလပြစ်စုတ်ပဲကာလတင်လွန်သွားတဲ့အခါတမလွန်အဲ့ဒီလိုနှစ်သက်တဲ့နေရာမှာလောကမှာရှိကြသောယတနာကိုကျွန်တော်တို့စာလို့ပြောရင်လောက၌ရှိအပ်သောယတနာတွေကိုလောကီယေဒနာလို့ကျမတို့သတ်မှတ်ကြပါသာသမီဇနီးမယဆင်ရွှေယေဒနာဟုတ်လားအစရှိသည့်အိုးအိမ်ကြိုက်တာအစရှိသည့်တို့သည်လောကမှာရှိကြတဲ့နှစ်တက်ပဝါညာနှစ်တက်မြင်လို့အပ်တဲ့ယေဒနာတွေရှိကြပါလေအဲ့ဒီယေဒနာတို့သည်ပစ္စုပန်မှာလည်းအကျိုးစီးပွားဖြစ်စေမယ်တမလွန်တိုင်အောင်လည်းအကျိုးစီးပွားဖြစ်စေမယ်ဆိုရင်အဲ့ဒါသည်မြတ်တဲ့ယေဒနာပါပဲအဲ့တော့ခုရှိကြတဲ့နေရာမှာတတဝါတွေတယောက်တယောက်နှစ်သက်မြန်လို့အပ်တဲ့ယေဒနာတွေမတူကြသလိုတတဝါတွေနှစ်သက်တဲ့ယေဒနာတွေမှာလည်းအချို့သောယေဒနာတို့သည်ပစ္စုပန်မှာအကျိုးစီးပွားဖြစ်စေတမလွန်ကြတော့ဒီဘဝကကုပြောင်းသွားတဲ့အချိန်တမလွန်ကြတော့အဲ့ဒီရာသည်သူတို့အတွက်ဘာမှအသုံးမတည့်တော့ဘူးဆိုရင်ဒါယေဒနာမြတ်လို့သုံးလို့မရပါဘူးအဲ့တော့ဥပမာအနေနဲ့ကျွန်တော်တို့ပုံဆောင်ပြောကြမယ်ဆိုရင်ကျွန်တော်တို့ဒီတဘဝကြမှာမြင့်မြတ်နိုးနိုးလှပတယ်လို့ရည်ရွယ်ထားပြီးတော့ကျွန်တော်တို့မြင့်မြတ်နိုးနိုးဝစ်စင်နေကြတဲ့သင်္ချေယေဒနာသင်္ချေယေဒနာလောကတန်စာတွေရှိကြပါမယ်အဲ့ဒါဒီကျွန်တော်တို့ကိုနှစ်တက်မြတ်နိုးစေတယ်မှန်တယ်ပစ္စုပန်မှာလည်းသင်္ချေယေဒနာတွေရှိနေတော့ကျွန်တော်တို့ပြောကြတယ်ရှိနေတော့တန်စာပေါ်မရှိတော့ဝမ်းစာပေါ်ဒါကျွန်တော်တို့တဘဝတာဒီလုံခြုံမှုကိုသူကပေးစေနိုင်တယ်ဝစ်စင်ထားရင်လည်းလှပတယ်စိတ်တွေရှိတယ်လို့ကျွန်တော်တို့သတ်မှတ်ကြတယ်လောကအနေနဲ့ဒါပေမဲ့အဲ့ဒါဒီကျွန်တော်တို့ကိုသင်္ချေယေဒနာလောဘတန်စာတို့ဒီကျမတို့အတွက်ပစ္စုပန်မှာဘေးအန္တရာယ်တွေကာကွယ်နိုင်သလားလို့ပြောလို့ရှိရင်လူမျိုး၅ပါးနဲ့ကြုံလို့ရှိရင်ကျမတို့မကာကွယ်ပြီးနဲ့အဲဒါအပြင်ဒီအစရှိတဲ့သင်္ချေယေဒနာလောဘတန်စာတို့ဒီကျမတို့ဒီတဘဝကြာမှာကျမတို့အတွက်တဘဝကြာတစ်ခုလုံးကိုလုံခြုံမှုပေးနိုင်သလားခိုင်မြဲစေလားလို့ပြန်စမ်းစစ်တော့လေဘဝတစ်ခုလုံးကိုတို့လုံခြုံမှုမပေးစေနိုင်ဘူးရှိလို့ရှိရင်အန္တရာယ်တွေလည်းဖြစ်လာနိုင်တယ်။ဒါအပြင်ငဲနေလားလို့ပြောလို့ရှိရင်လည်းခုနပြောသလိုရေကြောင့်တော့လကောက်၊မီးကြောင့်တော့လကောက်၊ခိုးသားဓမြတွေကြောင့်တော့လကောက်၊မျက်နှာမျိုးငါးပါးနဲ့ကျုံတဲ့အခါမှာလည်းပျက်စီးသွားနိုင်တယ်။တည်ငဲခြင်းမရှိဘူး။နောက်ဆုံးထားဆိုပြစ်စုံပံမှာသူကတည်တည်ငဲငဲရှိနေမယ်။တေလူနဲ့တိုက်အောင်ပြန်နေဦးမယ်ဆိုရင်ကျမတို့ကခုနပြောသလိုလူမှုရေးစီးပွားရေးကိစ္စတွေမှာ၊ကျန်းမာရေးကိစ္စတွေမှာကျမတို့ကချမ်းသာအောင်ဆောင်ရွက်နိုင်တယ်။ထားအောင်နောက်ဆုံးဒီစိတ်ကြွေရနာတွေဆွဲလန်းပြီးတော့ပေသွားမယ်ဆိုပါစို့တမလွန်မှာချမ်းသာစေလားဆိုစိတ်ကြွေရနာလောဘတန်စာတွေကိုဆွဲလန်းပြီးတော့ပေလွန်သွားလို့ရှိရင်တမလွန်ဆိုတဲ့ဘဝမှာစိတ်ဓာတ်ဘဝရောက်သွားစေနိုင်တယ်မတွေ့မလို့ဘဝတွေရောက်သွားစေနိုင်တော့ဒီစိတ်ကြွေရနာလောဘတန်စာဆိုတဲ့တမတ်နေတဲ့လောကီယေရနာတွေအမျက်ဆုံးတော့မဖြစ်နိုင်နောက်တစ်ခုတစုံတစ်ယောက်သောပုဂ္ဂိုလ်တိုင်းရဲ့မိမိတို့ရဲ့သားမိမိတို့ရဲ့သမီးမိမိတို့ရဲ့ဇနီးအစရှိသည်ဖြင့်ဒါတွေလည်းရှိကြတယ်အဲ့ဒါဒီမိမိတို့အတွက်နှစ်သက်တဲ့ယရနာဖြစ်ပေမဲ့မိမိအတွက်နှစ်သက်เสียဖြစ်ပေမဲ့သူများအတွက်တော့နှစ်သက်ဖွယ်ရာဖြစ်ကောင်းမှဖြစ်နိုင်အဲ့ဒီတားယရနာသမီးယရနာဇနီးယရနာအဆုံးပြောလိုက်မယ်ဆိုရင်စင်ယရနာညီယရနာတတဝါတွေအစ်စ်အထိကြည့်ကြမယ်ဆိုသူတို့ဒီမိမိအတွက်နှစ်သက်မြန်လို့ရတဲ့အတွက်ကြောင့်ယရနာလို့ယူထားတယ်ဒါပေမဲ့သူတို့ဒီအမြဲတမ်းကိုယ့်ရဲ့အကျိုးစီးပွားကိုပြုသလားလို့ကြည့်ပြန်တော့လေကိုယ့်ရဲ့အကျိုးစီးပွားဘဝတစ်လျှောက်လုံးသူတို့ပြုတဲ့ပြုတဲ့သားသမီးပြုတဲ့ဇနီးမယားပြုတဲ့ခင်မစင်မြင်အစရှိသည်လို့ရှိကြပေမဲ့အချို့ကြတော့လေမလိမ္မာဘူးမိမိရဲ့အကျိုးစီးပွားဖြစ်စည်းတဲ့အခါကျတော့ယေဒနာကနေပြီးတော့ကျမတို့ကနာမည်ပြောပြီးပြောတယ်ရတာတော့မှနာတယ်ဟေးလို့ကျမတို့ကပြောကြပြန်တယ်မိုက်မဲသွားတဲ့အခါနောက်ဆုံးဒိမ္မာယင်ကြီးပါတယ်ဆိုတဲ့သားသမီးတွေဇနီးမယားအစရှိတဲ့ပုဂ္ဂိုလ်တတော်ဝါဒီဒိမ္မာယင်ကြီးလို့မိမိကိုတိန်လုံငန်းကြီးအချိန်အထိအကျိုးစီးပွားပြုရတာပစ္စုပန်ခံတော်သူအပြီးတယ်ဆောင်ရွက်သွားနိုင်အဲ့ဒီပုဂ္ဂိုလ်တတဝါတွေဆွဲလန်းပြီးတော့တည်ဆုံးသွားရင်ကိုနောင်ဘဝကြတော့ကျမတို့အဲ့ဒီယေဒနာတွေကချမ်းသာမှုနောင်ဘဝထိပေးနိုင်လားဆိုတော့တားကိုဆွဲမယ်တနည်းတမီးကိုဆွဲမယ်ဇနီးကိုဆွဲမယ်ခင်မုန်းကိုဆွဲမယ်အ ဥယျာဉ်တိုက်တာခြံကြီးတွေကိုဆွဲလို့ရတော့တေသွားမကျွတ်မလွတ်တဲ့စိတ်ဓာတ်ဘွားရောက်မှာပဲဆိုတော့အဲ့ဒီယေဒနာတွေဒီကျမတို့အတွက်တတဝါဓာတ်ရဲ့အတွက်အမျက်ဆုံးတော့မဖြစ်နဲ့ဒါဆိုရင်ယေဒနာတွေရှိကြတဲ့အထက်မှာတတဝါဓာတ်နဲ့လေတတဝါတိုင်းတတဝါတိုင်းနဲ့လေဆက်ဆံစေရမယ်ပိစုပံမာယောတမလူမာယောချမ်းသာမှုကိုလည်းတင်းစေနိုင်မယ်လုံခြုံမှုကိုလည်းတင်းစေနိုင်မယ်အန္တရာယ်လည်းကင်းစေနိုင်မယ်ယေဒနာကိုမှအမျက်ဆုံးလို့ကျမတို့တတ်နိုင်ရမယ်ဆိုတော့လောကမှာရှိတဲ့ယေဒနာတွေထဲမှာလိုက်ကြည့်လိုက်တဲ့အခါအရာဝတ္ထုတွေထဲမှာအမျက်ဆုံးဆိုတဲ့ယေဒနာမရှိနိုင်ဘူးဒါကြောင့်ဥယျာဉ်တိုက်တာသိဉ္စုယေဒနာလောကတန်စာတို့ဒီအမျက်ဆုံးလို့တတ်မှတ်လို့မရအောင်သိဉ္စုယေဒနာတို့ဒီလူပုဂ္ဂိုလ်တွေအတွက်အမျက်ဆုံးဖြစ်ကောင်းဖြစ်ပေမဲ့အဟိတရိစ္ဆန်ရဲ့အတွက်တော့တို့အတွက်တော့ဘာမှတန်ဖို့ရှိမှာမဟုတ်ဘူးအဲ့ထွနီးတူစွာပဲသာသမိဇနီးများတို့ဒီလေတတဝတိုင်းတတဝတိုင်းရဲ့တူညီမှုအနေနဲ့အမျက်ဆုံးလည်းမဖြစ်နိုင်ဘူးဒါဆိုရင်အမျက်ဆုံးသောယေရနာဒီဖြစ်ဟာဖြစ်မလဲလောကကြီးမှာတတဝတွေတိတိတိထိုက်တာတရားတိတိတိထိုက်သောတရားဓမ္မတွေကိုမတိကြဘူးမတိတဲ့မတိတတ်တဲ့အရာတွေကိုတတဝါတွေအမှားကြီးတွေတည်နေကြတယ်အဲ့ဒါကိုအမှန်ဖြစ်အောင်ပို့ဆောင်ပေးနိုင်တဲ့ညွန်ပြပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ဖယားမြတ်စွာဘုရားဒါကြောင့်ဖယားဒီဟူသောပုဂ္ဂိုလ်သည်တတဝါတို့အတွက်အမျက်ဆုံးသောယေရနာလာဖြစ်တယ်အဲ့ဒီမြတ်စွာဘုရားညွန်ပြအပ်သောတရားဓမ္မတို့သည်တတဝါတွေအတွက်သစ္စုတ်ပံတမလွန်ချမ်းသာမှုကိုပေးစေနိုင်တဲ့အတွက်ကြောင့်တရားအမျက်ဆုံးယေဒနာဖျားမရှိတော့တော့လေဖျားရဲ့အဆုံးအမတွေကိုပြိဋိဘံဆံမြတ်စွာဘုရားပြိဋိဘံဆံသွားတော့လေမြတ်စွာဘုရားရဲ့အဆုံးအမမြတ်စွာဘုရားညွန်ပြခဲ့တဲ့တရားဓမ္မတွေကိုမပြုတ်ပြအောင်အစဉ်စင်တည်ဆောင်လာတော့တန်ခါတော်ရှင်သူမြတ်များသည်ကျမတို့အတွက်အမျက်ဆုံးယေဒနာဒါကြောင့်ဖျားအမျက်ဆုံးယေဒနာတရားအမျက်ဆုံးယေဒနာတန်ခါအမျက်ဆုံးယေဒနာဆိုပြီးတော့ယေရနာမြတ်တည်သုံးပါးရှိပါတယ်ယေရနာမြတ်သုံးပါးတည်းစက်ထုတ်လို့ရပါတယ်သူညီမှုအနေနဲ့ကြည့်မယ်ဆိုရင်ဖယားကြီးဟူသောပုဂ္ဂိုလ်သည်ဒီနေရာမှာကျမတို့ဘာသာအယူဝါဒလူမျိုးတွေခဏဖယ်လိုက်နေစေဖယားရည်လို့ဖြစ်ထွန်းလာဖို့ဆိုတာပုဂ္ဂိုလ်တတ္တဝါတယောက်ဒီရည်ရွယ်ချက်နဲ့ကိုစူးစမ်းခဲ့ရတာပါရည်ရွယ်ချက်နဲ့စူးစမ်းပြီးတော့တည်တည်တည်တိုက်တဲ့တရားတွေကိုလုံးဝအုတ်တုတ်တည်စင်နိုင်ဖို့ကိုပါရမီတော်အမျိုးမျိုးဖြစ်စည်းခဲ့ရတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်တတ္တဝါတွေထဲမှာထွန်းထွန်းပေါက်ပေါက်နဲ့ဒီအကျင့်တရားတွေပြည့်စုံကတရားဓုတရားမြတ်တွေမှန်တဲ့၍ကိုအကုန်သိမြင်နိုင်ပြီးတော့ပေါ်ထွန်းလာတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တတ္တဝါတွေလူမျိုးတွေဘာသာတွေခဏဖယ်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်ဒီအမျက်ဆုံးဖြစ်ပါလေဒီပုဂ္ဂိုလ်ကိုမှီဝဲမယ်ဒီပုဂ္ဂိုလ်ကိုစီကတ်မယ်ဒီပုဂ္ဂိုလ်ကိုအားထားမယ်ဒီပုဂ္ဂိုလ်ကိုကိုးကွယ်ခွင့်ရမယ်ဆိုရင်ဒီပုဂ္ဂိုလ်နဲ့ရှင်တွဲပြီးတော့ဖူးတွေ့နေရသည်ဖြစ်စေဒီပုဂ္ဂိုလ်နာမနေ၍တိကတ်ယူတင်ပြုစုလုပ်ကျွေးနေရသည်ဖြစ်စေဒီပုဂ္ဂိုလ်သည်မိမိတို့အတွက်ပစ္စုပန်ချမ်းသာကိုလည်းကျွန်တော်တို့ကိုပေးဆောင်ပါတယ်တကယ်လို့များဒီပုဂ္ဂိုလ်ကိုဖူးတွေ့ရ၍ဘာသာကြလူမျိုးကြဖြစ်နေစေဒီပုဂ္ဂိုလ်ကိုဖူးတွေ့၍နောက်ဆုံးသေလွန်သွားသည့်တိုင်အောင်မြတ်စွာဘုရားပေါ်မှာဆွဲလန်းသောစိတ်နဲ့ကြီးညိုသောစိတ်နဲ့သေလွန်သွားလို့ရှိရင်အပယ်မကြပါဘူးသုခတိဘဝကိုလာရောက်နိုင်ပါတယ်ဒါဒီလေကျွန်တော်တို့ဇဝတ္ထုပဝိထုဇက်ကြောင်းကြီးအများကြီးရှိပါတယ်။ဘာသာကြလူမျိုးကြဖြစ်စေနောက်ဆုံးမြတ်စွာဘုရားကဒီပုဂ္ဂိုလ်ဒီအပေကိုကြတဲ့ဘေးကလွတ်စေလိုတဲ့အခါမှာမြင်လို့မြင်နိုင်တွေ့နိုင်တဲ့နေရာနာကိုမြတ်စွာဘုရားကိုယ်တော်တိုင်သွားရည်တော်၎င်းတကူးနဲ့တော်၎င်းဆန့်ကျင်ကြတဲ့အခါမြတ်စွာဘုရားရဲ့အစင်းကိုမြည်၍အဲ့ဒီလိုအခိုက်အတန့်ကလေးမှကြီးညိုစိတ်ကလေးဖြစ်သွားရင်လေနောက်ဆုံးဒီပုဂ္ဂိုလ်သေလွန်သွားရင်တော့မှအပေကိုမကြနိုင်ပါဘူးသူကတိဘဝကိုလာရောက်နိုင်ပါလေ။ခဏဤသူစွာဒီမြတ်စွာဘုရားမြင်ကြတဲ့တရားဓမ္မတွေကိုကျမတို့တွေသင်ယူခွင့်ရမယ်ကြားနာခွင့်ရမယ်လက်တွေ့ကြည့်ညံခွင့်ရမယ်ဆိုရင်လေပစ္စုပန်မှာလေဘဝတစ်လျှောက်လုံးတစ်ခဏတာမှာလေချမ်းသာမှုဖြစ်စေနိုင်တယ်တဘဝကာလုံးနဲ့ချမ်းသာနိုင်တယ်နောက်ဆုံးသင်လွန်သွားသည့်တရားတမလွန်ထိလည်းချမ်းသာနိုင်တယ်ဒါပဲလားဆိုတော့မဟုတ်ပါဘူးကျမတို့ဘဝတန်တရာကလွန်မြောက်နိုင်တဲ့အထိချမ်းသာမှုကိုပေးစေနိုင်တယ်နိဗ္ဗာန်တိုင်အောင်ချမ်းသာမှုကိုပေးစေနိုင်တဲ့အတွက်ကြောင့်ဖျားဒီဟုသောပုဂ္ဂိုလ်ညွန်ပြခဲ့သောတရားဓမ္မတို့သည်လေအမျက်ဆုံးယေရနာဖြစ်ပါလေဒီမြတ်စွာဘုရားရဲ့ဆုံးမတွေကိုယနေ့မြတ်စွာဘုရားပြိဋိဘံစံပြီးခဲ့တာနှစ်ပေါင်း2540ကျော်ခဲ့ပြီဖြစ်တော်လေမပြုတ်ကျက်အောင်အစစ်အစစ်လက်ရှိကံတည်ဆောင်လာကြတဲ့မြတ်စွာဘုရားရဲ့တတိသာတာဝကတွေဖြစ်တဲ့တန်ခါတော်ရှင်သူမြတ်များသည်လေကျမတို့အတွက်ဒီမြတ်စွာဘုရားရဲ့ဆုံးမခဲ့တဲ့တရားဓမ္မတွေကိုမပြုတ်ကျက်အောင်အစစ်အစစ်လမ်းညွန်ပြတ်တာ ဟောကြားဆုံးမနေတဲ့အတွက်ကြောင့်ဒီတန်ဃာတော်တို့ဒီလည်းအမျက်ဆုံးယရနာဖြစ်ပါတယ်တန်ဃာတော်များကိုခုမြင်နေရရင်ကျမတို့ကြီးပွားထွက်တဲ့နိုင်ပါတယ်မကောင်းမှုတွေတည်ဖြောက်နိုင်တဲ့ကြောင့်မင်္ဂလာတုတ်တော်တွေမှာဆိုရင်တမနာနိစ္စဒတနံဒီမင်္ဂလာအနေနဲ့ကိုဖြည့်ထားပါတယ်မကောင်းမှုကိုတည်ဖြတ်တာမင်္ဂလာထွက်တဲ့ကြီးပွားစေတာမင်္ဂလာအစရှိသည့်ဖြင့်ဒီတန်ဃာတော်ရှင်သူမြတ်များဒီလည်းကျမတို့တည်းအမျက်ဆုံးတော်ယရနာကြောင့်လောကမှာရှိကြသောတတဝါများနှစ်တက်မျက်နှာအပ်တဲ့ယေရနာအပေါင်းကိုလောကီယေရနာလောကီယေရနာအပေါင်းတို့တွေပိစုတ်ပံမာယောတမလွန်မာယောချမ်းသာမှုလည်းပေးနိုင်တယ်နောက်ဆုံးတန်တရာကလွန်မြောက်စေနိုင်တယ်တန်တရာကလွန်မြောက်စေနိုင်တဲ့အဖြစ်ချမ်းသာကိုပေးနိုင်သောယေရနာသည်အမျက်ဆုံးလို့သတ်မှတ်နိုင်တဲ့အတွက်ကြောင့်ဒါကိုယေရနာမြတ်လို့ယူပါတယ်အဲ့ဒီယေရနာမြတ်သည်အရေးအတွက်အနေနဲ့ဘယ်နှပါးရှိလဲလို့ဆန်းစစ်ကြည့်လိုက်တဲ့အခါလောကကြီးမှာအမျက်ဆုံးသောယေရနာသည်၃ပါးသာရှိပါလေ။ဒါကြောင့်ဒီယေရနာမြတ်၃ပါးဆိုတာဘာတွေလဲလို့ကြည့်။ဖျားတရားတန်ခါဒါကိုသူ့ရဲ့ဝိတေသနာနဲ့အထူးပြုလိုက်တဲ့အခါဖျားအမျက်ဆုံးယေရနာတရားအမျက်ဆုံးယေရနာတန်ခါအမျက်ဆုံးယေရနာဆိုပြီးတော့ယေရနာမြတ်ဒီဘယ်နှပါးရှိပါလဲဒီမှာနေစင်ညာ၃ပါးရှိပါလေ။အဲ့ဒီယေရနာမြတ်သုံးမရဲ့ဂုံတော်လို့ကျွန်တော်တို့ကြည်နေရမှာခုကျွန်တော်တို့လေ့လာကြရမှာယေရနာမြတ်သုံးမရဲ့ဂုံတော်ဂုံတော်ဆိုတဲ့သကလုံးလေးပါပါတယ်ဂုံတော်ဆိုတာဘာလဲကျွန်တော်တို့သုံးနေကြတာပါပဲဒါပေမဲ့ဘောရာနေနဲ့သုံးပြင်းနဲ့အ내အတိတ်တွေကြတော့ကျွန်တော်တို့ကာကနနမသိကြတာအများကြီးပါပဲယေရနာမြတ်သုံးမရဲ့ဂုံတော်ဆိုတော့ဂုံတော်ဆိုတာဘာလဲအဲ့ဒီယေရနာမြတ်သုံးမရဲ့ဂုံယေရှုသွားရည်သွားရည်တတိတတိဆိုတာအရေးချင်းပါပဲသွားရည်တတိအရေးအချင်းကိုကျွန်တော်တို့ဂုံလို့သုံးပါမယ်ဒါကြောင့်ယေရနာမြတ်သုံးပါးရဲ့ယေရှုသွားရည်တတိအရေးအချင်းကိုကျွန်တော်တို့ကဂုံလို့ကျွန်တော်တို့ယူပါမယ်အဲ့ဒီယေရနာမြတ်သုံးပါးရဲ့ဒီနေရာမှာသွားရည်တတိရေးချင်းတို့ကိုကျွန်တော်တို့ကလေးစားသမှုနဲ့တော်စွာထည့်လိုက်တဲ့အခါယေရနာမြတ်သုံးပါးရဲ့ဂုံတော်လို့ကျွန်တော်တို့ယူပါမယ်။ဒါကြောင့်ဂုံတော်ဆိုတဲ့နေရာမှာဘာလဲ။ဘုသူ့ရဲ့ဂုံတော်လဲလို့ကြည့်ရင်ယေရနာမြတ်သုံးပါးရဲ့ဂုံပါပဲ။ဂုံဆိုတာဘာလဲလို့မေး။ဂုံဆိုတာကျေးဇူးတရားကိုလည်းဂုံလို့ယူပါတယ်။စွာရည်တတ္တိအရေးအချင်းတွေကိုလည်းဂုံလို့ယူပါလေ။အဲ့ဒီကျေးဇူးတရားယေရနာမြတ်သုံးပါးရဲ့ကျေးဇူးတရားယေရနာမြတ်သုံးပါးရဲ့ကျေးဇူးတရားကိုပဲကျမတို့ကဂုံလို့သတ်မှတ်ပါလေယေရနာမြတ်သုံးပါးရဲ့ဂုံဒီယေရနာမြတ်သုံးပါးရဲ့စွန့်ရည်တတိအရေးအချင်းအရေးချင်းဆိုတာအရေးအသွေးနဲ့အတူတူပါပဲအရေးအတွက်မဟုတ်ဘူးအဲ့ဒါကိုလည်းဂုံလို့သတ်မှတ်ပါဒါကြောင့်ဂုံဆိုတဲ့စကားလုံးကဂုဏဆိုတဲ့ပါဠိစကားလုံးကတွားရတာဂုဏဆိုတဲ့ပါဠိစကားလုံးကနေပြီးတော့ဂုံဆိုတာဖြစ်လာတာကပါဠိဖြစ်ဒါကြောင့်ဂုံဆိုတာပါလေစွန့်ရည်တတိအရေးချင်းနေကျေးဇူးတွေကိုကျမတို့ဂုံလို့သုံးပါဒါကြောင့်ဂုံကျေးဇူးဟလာဆွေရတ္တိအစတိချင်းပြောသွားကြပါအဲ့ဒီနေရာမှာတော်ဆိုတဲ့စကလုံးတက်ထားပါတယ်ဒီနေရာမှာတော်ဆိုတဲ့စကလုံးတက်တဲ့အတွက်ကြောင့်တော်ဆိုတာပါလေအားဒါတော်ဆိုတာကျမတို့ဒါအထူးပြုတာတော့အရက်ထဲမှာသိကြတာပါတော်သမီးတော်အစရှိတဲ့ဖြင့်အဆရာတော်စသည်ဖြင့်ကျမတို့သုံးကြတယ်တော်ဆိုပြီးသုံးကြတော်ဆိုတာပါလေပိုင်ဆိုင်ရင်းခံရတာတော်လို့သုံးပါလေတော်ဆိုတာပိုင်ဆိုင်ရင်းခံရရင်တော်လို့တက်တယ်ဒါမြန်မာမှုဝေါ်ဟာရရဲ့စကားလုံးမှာကျွန်တော်တို့သုံးနေကြတဲ့စကားလုံးကိုကျွန်တော်တို့ကဂါဂနနအဲ့လိုစစ်ခွဲပြီးတော့သိတင်ပါလေဒါကြောင့်တော်ဆိုတာတက်ခံရရင်ပိုင်ဆိုင်ရင်းခံရတယ်အဲ့တော့ဖျားကုံတော်လို့ယူလိုက်ရင်ဘသူရဲ့ပိုင်ဆိုင်ထားတဲ့အရေးချင်းစွန့်ရတဲ့တည်လေမျက်စွာဖျားရဲ့ပိုင်ဆိုင်ထက်အပ်သောမျက်စွာပြားနဲ့ရှိအပ်သောစွန့်ရတဲ့တည်အရေးချင်းဖြစ်တဲ့ကြောင့်မျက်စွာဖျားရဲ့ပိုင်ဆိုင်မှုခံရတော့ဟောဖျားကုံတော်တရားရဲ့စွန့်ရတ္တိရေးချင်းဒီတရားမှာရှိနေတဲ့တရားရဲ့လက်ဝယ်မှာတရားမှာရှိနေတဲ့အရေးချင်းဖြစ်တဲ့အတွက်ကြောင့်ဟောတရားရဲ့ပိုင်ဆိုင်ရင်းခံရတော့တရားကုံတော်တန်ခါတော်ရှင်သူမြတ်များ၌ရှိရသောစွန့်ရတ္တိရေးချင်းဒီတန်ခါများမှာပိုင်ဆိုင်ထားတဲ့တရားဖြစ်တဲ့အတွက်ကြောင့်ဒါဟောတန်ခါကုံတော်လို့ယူပါဒါကြောင့်တော်တက်ရင်ပိုင်ဆိုင်ရင်းခံရတယ်။သာသမီးတို့ဒီမိသားတို့ရဲ့ပိုင်ဆိုင်ကြီးခံရတဲ့အတွက်ကြောင့်တာတော်တမီးတော်ကျမတို့ယူကြတယ်။ထွန်းနည်းတူစွာပဲဒီရှင်းတော့ဝေါဟာရအနေနဲ့မိသားတို့ဒီတ ာသမီးတို့ရဲ့ပိုင်ဆိုင်မှုရှိတဲ့အတွက်ကြောင့်ခမီးတော်နေတော်စသဖြင့်သုံးကြတယ်။ဆွေမျိုးတို့ဆိုဆရာသမားတို့သည်ဆရာတန်ခါတို့သည်တတိဒါရကဒကမတို့နဲ့ဆက်ဆိုင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီနေရာမှာတော်တက်ပြီးတော့သုံးတယ်။တတိတော်တို့နဲ့ဆက်ဆိုင်နေပါတယ်တတိတော်တို့ကိုအချိန်မီသုံးမှနိုင်ပါတယ်တတိတော်တို့ကိုတင်တင်နိုင်ပါတယ်စသဖြင့်အပ်ထားတဲ့အတွက်ကြောင့်ဒီဆရာတွေကိုလည်းကျွန်တော်တို့ကအထူးပြုပြီးပြောကြတယ်တန်ခါတော်တွေဆက်ဆိုင်ဆရာတော်ဆရာတော်တွေကလည်းပြန်ပြီးတော့ဒကာဒကမတွေကိုကျွန်တော်တို့ပိုင်ဆိုင်မှုသဘောအနေနဲ့သုံးနေတော့ဒကာတော်ဒကမတော်စသဖြင့်သုံးကြတယ်။အဲ့ဒီလိုသုံးကြပါလေ။ဒါကြောင့်ဒီနေရာမှာပိုင်ဆိုင်မှုအကျက်ခံရရင်တော်လို့သုံးတဲ့အတွက်ကြောင့်ဒီနေရာမှာခုလောကဝဟာရအနေနဲ့လည်းသုံးကြပါလေ။ဟလာဝင်ကြီးကတော်အစစ်သူကြီးကတော်ရှေးတုန်းကလည်းရှိကြတယ်။အာဘုံမှုကတော်ဘုံချုပ်ကတော်အဆရာဝင်ကတော်စာရေးဆရာကတော်တော်တက်ခံရရင်ပိုင်ဆိုင်မှုကိုရှိရဆရာဝင်ရဲ့ပိုင်ဆိုင်မှုခံရရင်ဆရာဝင်ကတော်ပေါ့ဟုတ်ပါလားစသဖြင့်ဒါကြောင့်တော်လို့အတက်ခံရရင်ပိုင်ဆိုင်မှုရှိနေတယ်ပိုင်ဆိုင်ရင်းခံရဒါကြောင့်အခုဒီနေ့လေးလာမှာဇေရနာမျက်သုံးမရဲ့ဂုံတော်ဖြစ်တဲ့အတွက်ကြောင့်ဇေရနာမျက်သုံးမရဲ့စွန့်ရည်တက်ကြီးအရေးအချင်းဒါတွေကိုကျွန်တော်တို့လေးလာမှာဖြစ်ပါတယ်အဲ့ဒီဇေရနာမျက်သုံးမရဲ့ဂုံတော်တွေကိုကျွန်တော်တို့လေးလာပါမယ်အဲ့တော့ဇေရနာမျက်သုံးမဆိုတာကျွန်တော်မျိုးစုကိုသိခဲ့ပါပြီရဏမြသုံးမရဲ့ဂုံတော်ကိုယူတဲ့နေရာမှာပြန်ပြီးတော့ခွဲပါမယ်ရဏမြသုံးမဆိုတာဘာလဲလို့ပြောရင်လွယ်လွယ်ပြောရင်ဖျားတရားတန်တာအဲ့ဒီဖျားတရားတန်တာရဏမြသုံးမရဲ့ဂုံတော်ကိုယူမယ်ဆိုတော့ဖျားရဲ့ဖျားနဲ့ရှိရတော့စွန့်ရည်တက်တဲ့အရေးချင်းကိုဖျားဂုံတော်တရားနဲ့ရှိရတော့စွန့်ရည်တက်တဲ့အရေးချင်းကိုတရားကုံတော်တန်ခါနဲ့ရှိရတော့စိုင်းရတ္တိအရေးချင်းကိုတန်ခါကုံတော်အဲ့ဒါကိုကျွန်တော်တို့ကအရေးချင်းနေဆက်ထုတ်တဲ့အခါမှာမြတ်စွာဘုရားနိုင်ရှိရတော့စိုင်းရတ္တိအရေးချင်းကိုဆက်ထုတ်တော့ဖရားကုံတော်ဒီအရေးအတွက်နေနေယူ၉ပါးတရားကုံတော်ဆိုရင်တရားနဲ့ရှိရတော့စိုင်းရတ္တိအရေးချင်းနေတဲ့ကပေါ်ဝင်ဆုံးကိုဆက်ထုတ်လိုက်တော့တရားကုံတော်၆ပါးတန်ခါများနဲ့ရှိရတော့ရေးချင်းနေစိုင်းရတ္တိကျေးဇူးတရားတွေကိုဆက်ထုတ်လိုက်တဲ့အခါမှာ၉ပါးဒါကြောင့်ဖရာကုံတော်၉ပါးတရားကုံတော်၆ပါးတန်ခါကုံတော်၉ပါးဒါအဖြစ်ဒီယေရနာမျက်သုံးမရဲ့ဂုံတော်လည်းရှိလာပြီလေအဲ့ဒါကိုကျွန်တော်တို့ကဒီနေ့ဘယ်လိုသင်ပါလဲကျင့်စဉ်အနေနဲ့သင်တယ်ကျင့်စဉ်အနေနဲ့မိလာတဲ့နေရာမှာသင်တန်းဆိုတဲ့အတွက်ကြောင့်ဒီကျွန်တော်တို့ဒါမျိုးဟဲ့လားခေါင်းစဉ်ငါးစားယေရနာဆိုတာဘာလဲယေရနာမျက်ဆိုတာဘာလဲသုံးပါးဆိုတာဘာတွေလဲကိုယ်ဆိုတာပါလေဂုဏ်တော်ဆိုတာပါလေအဲ့ဒီမှာမှ၉ပါး၆ပါး၉ပါးဆိုတာဘာတွေလဲအဲ့ဒီလိုအသေးစိတ်သိအောင်အခြေခံကနေစပြီးတော့ဂဂနနသကလုံးသုံးနေရှိကြတယ်ဒါအရက်ထဲမှလည်းသုံးနေစာရီမှလည်းတွေ့ဘူးနဲ့ဂဂနနဂဂနနဆိုတာအတန်တွဲချင်းကြည့်ဂဂနနဂဂချင်းနနချင်းအတန်တွဲတူပေမဲ့ဂလို့ခေါ်ပေမဲ့ဂငယ်ဂလားဂကြီးကလားနာဆိုတာနာငင်နာလားနာဒီနာလားဒါကဂါနေဒါကဂါဒီအဲ့တော့ဂါခဒါကနာငယ်ဒါကနာဒီအတန်တွဲအနေနဲ့ကြည့်တော့နာနာဂါကနာနာဆိုတဲ့နေရာမှာခွဲခွဲခြားခြားအခြေခံကစအသေးစိတ်ပြီးအောင်ကျမတို့သင်မှဖြစ်တဲ့အတွက်ကြောင့်ကျမတို့ထားအောင်သင်တန်းလို့သုံးတယ်သင်တန်းဆိုတဲ့အတွက်ကြောင့်ဟောပြောပွဲနဲ့တူမှာမဟုတ်ဘူးဟောပြောပွဲဆိုတာကတော့ဟောပြောတဲ့ပုဂ္ဂိုလ်ကတောက်လျှောက်ပြောသွားမှာဓမ္မင်းကြီးတို့နားထောင်နေနားထောင်ရင်လည်းနားထောင်မယ်ဒီလိုမှတ်ချင်တာလဲမှတ်သွားမယ်မမှတ်ချင်လဲနေလို့ရတယ်ဟုတ်ပါလားဟောပြောပွဲပုံစံတိမ်မန်းကြတော့အဲ့လိုမဟုတ်အခြေခံကားဆိုင်တစ်လုံးကြီးတစ်လုံးချင်းမတိမချင်းနားမလည်မချင်းကျမတို့သိတယ်ဓမ္မမစီများဘက်ကလည်းသိနှွေးနိုင်တယ်ဒါအပြင်မင်းနိုင်တယ်အဲ့ဒီနေရာမှာလဲဓမ္မမစီတို့ကိုလဲကျမဘက်ကနေပြီးတော့ဓမ္မမစီတို့ဘလောက်တောင်မှတ်မိသွားပြီလဲဘလောက်ထိနားလည်သွားပြီလဲလူများနေသေးလားသိချင်လဲကျမမေးလို့ရောမရအောင်လားအပြန်အလှန်ဆိုကြမယ်ဖတ်ကြမယ်အဲ့ဒါကျမတို့မြင်းကြမယ်မြင်းကြမယ်အထွန်းကြီးတို့ဆိုတာကျမတို့လေးကျင့်စရာရှိရင်လေကျမတို့ကျင့်သွားတင်တန်းဆိုတဲ့အတွက်ကြောင့်ကျမတို့မတက်မချင်းမတိမချင်းတင်သွားမှာတက်အောင်တိအောင်ပြီးလို့ရှိရင်အဲ့ဒါကိုကျမတို့ကတင်တန်းဆိုတော့တင်ပြီးတော့တိသွားရုံနဲ့ပြီးသွားရမှာမဟုတ်ကျမတို့ရည်ရွယ်ချက်ကကျင့်စဉ်ကျင့်ကိုကျင့်ရတယ်ဒါကြောင့်ဓမ္မမိတ်ဆွေတို့အနေနဲ့ကျမတို့ဓမ္မမိတ်ဆွေတို့အားလုံးဒီယေရနာမြတ်ထဲမှာပါဝင်နေတဲ့ယေရနာမြတ်သုံးပါးထဲမှာပါဝင်နေတဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့အစိုးမတွေကိုတပ်ဝင်ယုံကြည်လို့ကျမတို့ခံယူထားတာကဗုဒ္ဓဘာသာဝင်လို့ခံယူထားကြတယ်။ဗုဒ္ဓဘာသာဝင်ဖြစ်တဲ့အတွက်ဗုဒ္ဓဆိုတဲ့မြတ်စွာဘုရားအကြောင်းသိဖို့သိရတယ်။ ဗုဒ္ဓရဲ့အဆုံးအမဆိုတဲ့ဗုဒ္ဓဘာသာဆိုတာမြတ်စွာဘုရားဘာတွေပြောသွားတာလဲဘာသာဆိုတာစကားတယ်ဖျားဘာတွေဟောခဲ့တာလဲဖျားဘာတွေညွှန်ပြခဲ့တာလဲဗုဒ္ဓဘာသာဖျားစကားကိုကျွန်တော်တို့လေးလေးနဲ့နဲ့ယူလိုက်တော့ဖျားတရားမြတ်စွာဘုရားဟောခဲ့တဲ့တရားတွေကိုဆိုတာဘာတွေလဲသိဖို့လဲလို့လေဝင်ရင်လို့ယူထားတော့ဗုဒ္ဓဘာသာဝင်ဆိုတဲ့ကဒါအတူကောက်ယူထားတာအခြေကောက်ပြောရင်ဖျားဆုံးမတဲ့အဆုံးအမတွေကိုတော့ဝင်ယုံကြည်သူလို့ယူဖို့ကျွန်တော်တို့ဒီစကားလုံးကိုအတူကောက်ယူလိုက်တော့ဗုဒ္ဓဘာသာဝင်ဗုဒ္ဓဘာသာဝင်ဆိုတာဖျားရဲ့အဆုံးအမတွေကိုတော့ဝင်ယုံကြည်သူတွေပဲအဲကြောင့်ကျွန်တော်တို့ခံယူထားတာကကျွန်တော်တို့ဘာသာဝင်လဲဗုဒ္ဓဘာသာဝင်ဥဒ္ဓဘာသာဝင်ဆိုတော့ဖခင်ရဲ့အစိုးမတွေကိုတောင်းရင်ကြည်သူပါလို့ကျွန်တော်တို့ပြောကြတယ်။ဘာသာသာကိုယ်ွယ်လဲဗုဒ္ဓဘာသာကိုယ်ွယ်တယ်။ဘာသာသာဝင်လဲဗုဒ္ဓဘာသာဝင်ကျွန်တော်တို့ပြောကြတယ်။အဲ့တော့ဗုဒ္ဓဘာသာဝင်လို့ခံယူထားတဲ့ပုံစံတွေကဗုဒ္ဓအကြောင်းသိဖို့နေရမှာ။ဗုဒ္ဓအကြောင်းမသိရင်ဒါအမိခံပဲဖြစ်ပါလိမ့်မယ်။ဗုဒ္ဓဘာသာလို့ပြောထားတယ်ဗုဒ္ဓဆိုတဲ့အစိုးမပြောခဲ့မြတ်စွာဘုရားပြောခဲ့တဲ့ဘာသာစကားတွေကဘာတွေလဲမသိဘူးဆိုရင်ကျွန်တော်တို့အမိခံပဲဖြစ်လိမ့်မယ်။တဝင်ယုံကြည်ပါလေလို့ပြောတဝင်ယုံကြည်ရတာဘာသာတဝင်ယုံကြည်တာလဲရှင်တို့ဘာကြောင့်ဗုဒ္ဓဘာသာဝင်လို့ခံယူထားတာလဲတဝင်ယုံကြည်တယ်လို့ပြောနေတယ်ဘာတွေတဝင်ယုံကြည်လဲမသိဘူးအဖေကဗုဒ္ဓဘာသာဝင်မဟုတ်လို့အမေကအဖေကဗုဒ္ဓဘာသာဝင်ဖြစ်သွားတယ်အမေကဗုဒ္ဓဘာသာဝင်ဖြစ်လို့ကျွန်တော်တို့ညီမတို့လည်းဗုဒ္ဓဘာသာဝင်မှဆိုရင်တကယ်ကိုအမိခံနေဖြစ်နေတယ်ဒါတကယ်တဝင်ယုံကြည်တာမဟုတ်ဘူးဖခင်ကဘာကြောင့်တဝင်ယုံကြည်တာလဲသက်ဝင်ယုံကြည်အောင်ကျမတို့ပြောပြကြရအောင်။ဘာကြောင့်ကိုကျမတို့သက်ဝင်ယုံကြည်တာလဲ။ပြောနိုင်ရမယ်။ဒါမှမိယိုးဖက်လာဆိုတဲ့အမိခံဗုဒ္ဓဘာသာဝင်အစ်င့ကနေငယ်နဲ့ရှင်နဲ့ပညာဗုဒ္ဓဘာသာဝင်ဖြစ်သွားတယ်။ဖခင်ကဘာကြောင့်ကြီးညိုရလဲ။ဖခင်ကကျမတို့အတွက်အိမတန်ကိုကျေးဇူးများလို့ဘလို့ကျေးဇူးတွေများခဲ့တယ်လဲ။ဘာကြောင့်ကျမတို့ပြောနိုင်ရမယ်။ဖခင်ကဘာကြောင့်များအာထကိုးကွယ်တယ်လဲ။အာထလို့တဲ့ဟလာဆွဲရတဲ့တည်းရှိလို့ကိုယ်ကြယ်လောက်တဲ့စွမ်းရည်တတိရှိလို့အဲ့ဒါကျွန်တော်တို့အဲ့လိုပြောနိုင်ရတယ်။ဖျားဆုံးမခဲ့တဲ့အဆုံးမတွေကဘာလို့လဲ။တရားကိုဘာကြောင့်တဝင်ယုံကြည်တာလဲ။တရားရဲ့စွမ်းရည်တတိသိဖို့နေရတယ်။တန်ခါရရှိသူမြတ်တွေအားထားကိုကြွယ်တယ်။ဒါကျွန်တော်တို့သာသနာရဲ့ဘာသာရဲ့အလားကူကြံနေခဲ့တဲ့အလေးရထားတဲ့ပုဂ္ဂိုလ်တွေမဟုတ်လို့သင်္ကန်းဝစ်ချလို့ဟလာဒီလိုပြိစီယာစစ်သားဆောင်တဲ့တန်ခါရရှိသူမြတ်တွေကျွန်တော်တို့ကိုကြွယ်ရမယ်ဆိုလို့ကိုကြွယ်နေတာပါပဲမသိပါဘူးဆိုရင်ဒါကျွန်တော်တို့ဟုတ်ကောမဟုတ်ဘူး။ဒီကိုတည်ရမယ်။ဒါကြောင့်ဖရာတရားရဲ့တဏှာဆိုတဲ့ယေရနာမြတ်သုံးပါးရဲ့ကျမတို့အတွက်ဖြစ်တဲ့မြတ်နိုးအပ်တဲ့နေရာမှာပစ္စုပန်အတွက်မဟုတ်တခဏတာအတွက်ဒီမကတဘဝတာတလျှောက်လုံးပစ္စုပန်တလျှောက်လုံးတမနွန်ပင်လွန်သွားသည့်တိုင်အောင်ဆွမ်းနိုင်လို့ရှိရင်ဒီဘဝမှာတန်တရားကလွမြောက်နိုင်တဲ့အသည့်ကျေးဇူးတရားတွေရှိထားတဲ့အတွက်ကြောင့်ပြည့်စုံဤတရားတွေညွှန်ပြထားတဲ့အတွက်ကြောင့်ဒါဒီကျမတို့အတွက်အမျက်ဆုံးသောယေရနာပဲ။အဲ့ဒီယေနာမြတ်သုံးပါးရဲ့ဂုဏ်တော်တွေထဲမှာဂုဏ်တော်တွေကိုသိရှိနားလည်၍ကြီးညိုလေးမျက်နဲ့ကြီးညိုလေးမျက်ရင်ယေနာမြတ်သုံးပါးပေါ်တဝင်ယုံကြည်ကိုးကွယ်စိတ်ကြင်အဲ့ဒါတရဏဂုံပိတာပြီပေါ်တရဏဂုံခံယူထားတဲ့ဗုဒ္ဓဘာသာဝင်စစ်စစ်ဖြစ်ဗုဒ္ဓဘာသာဝင်ဆိုတာတရဏဂုံသုံးပါးလုံးချုပ်နေရတယ်ဆရာပေါ်မှာလည်းကိုးကွယ်ရမယ်ဗုဒ္ဓပေါ်မှာကိုးကွယ်ရဗုဒ္ဓံတရဏံကိစ္ဆာမိတရားပေါ်မှာကိုးကွယ်ဆိုရင်စိတ်ကြင်ဓမ္မံတရဏံကိစ္ဆာမိတန်ခါတော်ရည်ရဲ့ဂုံကျေးဇူးဤပေါ်မှာလေးမျက်ရည်တန်ခံတရဏံကိစ္စနဲ့ကျွန်တော်တို့နှုတ်ဝေတွတ်ဆိုနေကြတယ်ဗုဒ္ဓံတရဏံကိစ္စမိဓမ္မံတရဏံကိစ္စမိတန်ခံတရဏံကိစ္စမိဆိုနေကြတယ်အဲ့ဆိုတဲ့အချိန်သိဖို့နေရတယ်သူများဆိုလို့ဆိုလိုက်တာမဟုတ်ပါဘူးတန်ခါတော်ကအရှိတတိုင်ပေးလိုက်လို့ဒီနေရာရောက်ရင်နမောတတပြီးရင်တရဏဂုံတိုင်လိုက်ရင်ငါတို့ဆိုကြမယ်ဆိုရင်ဒါမိကံနဲ့ဖြစ်ပါလိမ့်မယ်ခုကျွန်တော်တို့ဒါကြောင့်မြတ်စွာဘုရားရဲ့ဂုံတော်တွေကိုကျွန်တော်တို့ဂါဂနန္ဒသိအောင်လေ့လာပြန်ကျမတို့ဘာကြောင့်ကိုယ်ကြွယ်တဲ့ဘာကြောင့်စိတ်ကပ်တဲ့ကိုယ့်အကိုကျမပြောလို့မဟုတ်ဘူးနော်ကျမမိစေလို့ညံတဲ့ကိုနှိုင်းချိန်နိုင်ရမယ်လင်းမြက်ကြက်ရမယ်ပြီးလို့ရှိရင်အဲ့အစိုးမတွေထဲမှာပါတဲ့အတိုင်းပြင့်စင်ပြင့်စင်ဆိုတဲ့အတွက်ကြောင့်ပြင့်စင်ကိုကျမတို့သင်တဲ့နေရာလားပြင့်စင်ကိုနီးနီးနဲ့ကျမတို့သင်တယ်နံပါတ်၁ကဟာလားလင်းမြက်ကြီးမျိုးတယ်နံပါတ်၂ကကြတော့အတုယူမယ်အတုယူပြင့်သုံးပြီးအဲ့တော့နီးနီးနဲ့ကျမတို့တင်သွားမယ်။အဲ့တော့ကြည်စင်ကိုရေနာနဲ့သုံးပါးရဲ့ဂုံတော်တွေနဲ့တက်တက်ပြီးတော့ကြည်စင်ကိုတင်တဲ့အခါမှာကျမတို့နီးနီးနဲ့ဒီကဏ္ဍမှာလေ့လာသွားမယ်။နံပါတ်၁ကနီးမြတ်ကြည်ညိုစွာနီးမြတ်ကြည်ညိုနီးဘလို့ဘာကြောင့်နီးမြတ်ကြည်ညိုသိနေစွာကျမတို့သိအောင်တင်သွားမယ်တင်တန်းဆိုတော့နံပါတ်၂ကအတုယူကျင့်သုံးနီးအဲ့လေးမြတ်ကြည်ညိုလဲဆိုတော့အော်တို့ရဲ့အထွတ်ထိပ်ဖြစ်တဲ့အင်မတန်လေးမြတ်ဟလားအင်မတန်ကိုအားထုတ်ယုံကြည်ကိုးကွယ်နေရတဲ့မြတ်စွာဘုရားဘာကြောင့်က 阿他有几个鬼他压迫嘛里面几牛在了。他压迫嘛里面几牛在了。三个阿婆嘛里面几牛在了。他压迫他压迫三个阿婆也是那年都买个空牛这么路他把阿姨离了比八桥这么路。阿弥陀佛等那样的。八桥里面几牛完了是地瓜里里面几牛你有地瓜里。里面几牛你有地他也有公爵族的阿潘班他在奥美几牛阿曼亚的精神在哪里。对呀不嘛对呀也共建筑的地来的对呀呢得得来的看嘛啊他们在这奥灭机牛啊那样来的。但阿罗的共建筑的地来的看但阿罗心都念的对来的可能你也有他们那里供应里的对来的啊是供应里的那你看那也大力的米里的是吧大力的啊心就被他了啊供应里心里的啊他那也住里的是都能挣他了。大门的耶路为哪里过瘾的有对的困难的月里心里不累的但那公过的里里年年金牛在哪里他说对那卡嘛正如对那嘛现在嘛对那卡那么这个里面金牛不走你那么那个啊都有钱都你娘都阿姐不大把他问路的那么这你一提到就把路递打的里面金牛不走你的就把路递下了娘的他说那啊都有钱都你带哦没有家了娘家的在这地地南嘛啊地个抓住抓嘛啊都有进都你啊抓住抓嘛在这啊你进行过电脑卡嘛你那你那电脑没啊你那你那嘛嘛我抓住接触到些面刷比较好给的进行进行抓住电脑你啊嘛第一个那我没定的喏进行出来这个路带带给我表面水进行出来你啊嘛抓住进行你都嘛行把不大把的这哭了然后把他问来嘛这样的精神你都妈的那么的精神啊他那精神那么的精神啊地那精神那么都精神啊法文那精神假如不大把他问在地点地菜这精神你都妈我表把所以他那精神地那精神法文那精神而且他那地那法文那所的这压住的什么路站在嘛细家的所以高木的细家的。高木就是把我高木路靠的嘞啊地给你高你走的。啊地给你路高木路啊地给你路的路高木路走的。高木路啊地给你的路。地路的路也高木高木高木路。地路的路也啊地给你们不路地的给你们。这首歌嘛嘞，阿别给你；这么罗嘛嘞，阿别给你；三德拉嘛嘞，阿别给你。阿里阿老古，阿别给你阿老。让变着玩呢。高木是吧？大嘞。高木阿老古，高木是这个龙的，他们就设计高木。高木是吧？把这个龙露天了，你妈这个龙啊，巴黎这个龙啊，他们怎样？就这样，哪场都讲的哪场呢？那高木是吧？你妈这个龙啊，巴黎这个龙啊。你妈这个楼好比你妈这个楼嘛这个阿本的楼包他了那楼包他了把那把那包他了高哪呢木呢包他了哎呦高木是啦啊啪是比就他的你妈这个楼慢慢的高木是高的啊木楼哪里好了啊木是啦个啊木给啥子就把路都能买了上月牙的楼哪里啊木路都能给啥路都能给啥路把你这个楼那这边你妈这个楼你都拿来吃嘛哩你妈这个嘛你俩接哩巴黎的就都拿来吃哩都拿娘来这叫这边拿嘛你妈这个楼是你俩的吃给啥子啊巴黎楼娘我就了然后这样高楼楼娘的和高楼啊木楼都呢高楼木巴黎啊啪子里头都来着高木高木是啊巴黎高楼啊木高楼楼娘的哎你高呢楼的楼也把这里啊地给你。那这样啊地给你楼啊地给你楼高呢楼高呢楼啊地给你楼谷高木楼都呢。高呢楼啊地给你楼谷高木。啊这样你的也是地多好呢。高呢楼啊地给你楼的谷高木楼都呢。啊木咋楼给我呢下来啦。高内楼啊别给内楼谷高木。巴黎楼高木谷巴黎楼标价数。巴黎楼标价高木谷孤独楼都没。好吧啦孤独。孤 ုသိုလ်ဆိုတာဘာလဲဆိုရင်ကောင်းမှုပဲကောင်းမှုကဘာလဲအပြစ်ကင်းတဲ့အလို့ကောင်းတယ်လို့ဒါကြောင့်ကျွန်တော်တို့အဘိဓမ္မာသင်တန်းနေမှာကျွန်တော်ဖြစ်ဖြစ်ပြောတယ်ကုသိုလ်ဆိုတာဘာလဲကောင်းသောအလို့အပြစ်ကင်းသောအလို့ကိုကုသိုလ်ဒါဆိုရင်အကုသိုလ်ဆိုတာဘာလဲမကောင်းသောအလို့အပြစ်ရှိသောအလို့ကိုအကုသိုလ်တူတူပဲပေါ့ဒါကြောင့်ကျွန်တော်တို့ဗုဒ္ဓဘာသာဝင်နေမှာရှိတဲ့ကောင်းသောအလို့အပြစ်ကင်းသောအလို့ကောင်းမှုကိုယူလိုက်လို့ရှိရင်သုံးစားပေးလို့ရဒါနသီလဘာဝနာဒါနသီလဘာဝနာဆိုတဲ့ကောင်းမှုကုသိုလ်သုံးပါးရှိကြတယ်အဘိဓမ္မာသင်ထားမှုတဲ့ဓမ္မမေစေများအတွက်ထည့်ပြောပြရစေကောင်းမှုကုသိုလ်ကိုကုသိုလ်ကိုတနည်းအားဖြင့်ပြောရင်ပုံညလို့ရောမသုံးဘူးလားကုသိုလ်ကိုပုံညလို့လည်းသုံးတယ်အဲ့တော့ဘုရားဘာသာဝင်နေအပါဝင်တတဝါဒတတဝါဒဘာသာမရွေးလူမျိုးမရွေးပြုတိပြုတိုက်တဲ့အပြစ်ကင်းတဲ့အလို့ကောင်းသောအလို့တွေကိုကုသိုလ်လို့လည်းသုံးတယ်ပုံညလို့လည်းသုံးတယ်ပြုတည်တဲ့အတွက်ကြောင့်ဒီပုံညကောင်းမှုကုသိုလ်တို့ဒီအကျဉ်းချုပ်လိုက်လို့ရှိရင်၃ပါးအကျဉ်းချဲ့လိုက်၁၀ပါးဟုတ်ပါလားရှင်အဲ့ဒါကိုပဲကျွန်တော်တို့ဗိဓမာမှာသင်ခဲ့တယ်ပုံညကရိယာဝတ္ထု၁၀ပါးကြားဘူးပါမယ်ဟုတ်ပါလားဒီပုံညကရိယာဝတ္ထု၁၀ပါးကိုအကျဉ်းချုပ်လိုက်တဲ့အခါအဓိကကျန်ရခဲ့မှာဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်เนาะအဲ့တော့ကျွန်တော်တို့အသေးစိတ်ကိုတော့ကျွန်တော်မပြောတော့ဘူးဒါကြောင့်ကောင်းမှုကုသိုလ်သုံးပါးတို့သည်ဘာသာမရွေးလူမျိုးမရွေးကျင့်သုံးခြင်းတော်တရားတွေဖြစ်ကြတယ်ဒီတရားတွေကိုကျင့်သုံးတဲ့အခါမှာအပြစ်ကင်းတဲ့ကောင်းကျိုးတွေတိုးပွားစေတဲ့အတွက်ကြောင့်ဒါတွေကိုကောင်းမှုလို့သုံးတယ်ဒါကြောင့်ဒါကိုချင့်ရမယ်အဲ့တော့ဒီနေရာမှာဒါနဆိုတာဘာလဲပေးကမ်းစွန့်ကြဲလှူဒါန်းတာကိုဒါနလို့သုံးတယ်ပေးကမ်းစွန့်ကြဲလှူဒါန်းတာကိုဒါနလို့သုံးတဲ့အတွက်ကြောင့်ပေးကမ်းစွန့်ကြဲလှူဒါန်းတဲ့တရားဆိုတာလေလူတိုင်းမကျင့်နိုင်ကြဘူးတတဝါတိုင်းမကျင့်နိုင်ကြဘူးဘာကြောင့်လဲမိမိနာရှိတာကိုပေးရမယ်မိမိရှားပွေထက်သောပစ္စည်းဝတ္ထုမိမိပိုင်ဆိုင်တဲ့အတုံးအဆောင်မိမိနဲ့ရှိအပ်သောလက်ချင်အင်းငါအသွေးအသားနောက်ဆုံးမိမိအသက်အထိပေးရမယ်ဆိုတဲ့နေရာမှာလူတိုင်းမပေးနိုင်ကြဘူးတွေ့ကြတဲ့လူကမပေးနိုင်မတွေ့ကြနိုင်မှစိတ်ဝတ်နိုင်မှပေးလို့ရလားမိမိမှာပိုင်ဆိုင်ထားတဲ့ပစ္စည်းဝတ္ထုငွေကြေးပတ်စံတွေပါလာမယ်ဒီပေါ်မှာတွေ့တာနေရင်တကြက်တောင်မှာကျမတို့စွန့်လို့ဖို့ဆိုခဲရင်းနေမတွေ့ကြအောင်လေ့ကျင့်ပေးနိုင်မှနောက်ဆုံးကျမတို့ဟလာတရားကနေ1000 1000 3000အထိကျမတို့စွန့်နိုင်ဒီမိရဲ့လက်ချေအင်းကတွေ့တာနေသဘင်လေးတစ်ချောင်းတောင်မှမစွန့်နိုင်လက်သေးလေးတစ်ချောင်းတောင်မစွန့်နိုင်ကျွဲနေမတွေ့ဘူးဆိုရင်လက်သေးလေးစွန့်လို့ရတယ်သဘင်ကိုလည်းစွန့်လို့ရတယ်ကဒုံးလည်းတုံးလိုက်လို့ရတယ်သွေးလည်းလှူလို့ရတယ်။အမျက်စီလည်းလှူလို့ရတယ်။စသည်ဖြင့်မတွေ့ကြရင်စွန့်လို့လှူဒန်းလို့ရတယ်။သူနည်းတူစားမိမိရဲ့သားသမီးဇနီးမယားတွေကိုတွေ့ကြနေရင်စွန့်လို့လို့မရဘူး။မတွေ့ကြမှဒါကြောင့်မတွေ့ကြခြင်းဆိုတဲ့လောဘကိုဖယ်ခွာနိုင်မှဒါနပြုနိုင်တဲ့အတွက်ကြောင့်ဒါနဆိုတာပေးကမ်းလိုက်တဲ့အခါမိမိနဲ့ဒန်းလို့ဆိုပေးကမ်းတယ်လို့သုံးတယ်။မိမိရဲ့အစ်စ်မြင့်တဲ့သူကြတော့လှူဒန်းတယ်လို့သုံးတယ်။မိမိအောင်နှိမ့်ကြတဲ့သူကြတော့စွန့်ကြဲတယ်လို့သုံးတယ်ဒါကြောင့်စံကျဲပေးကံလှူဒန်းခြင်းဆိုတဲ့ဒါနမှုတွေပြုကြမယ်ဆိုရင်အဲ့ဒီပြုတဲ့သူရဲ့တန်ကြံမှာကောင်းမှုတွေကိုဖြစ်စေတယ်အပြစ်အင်မတန်ကင်းတဲ့အတွက်ကြောင့်ဒါဟုဒါနကောင်းမှုကုသိုလ်အဲ့ဒီကုသိုလ်တွေလေပြောလို့လွယ်တယ်နဲ့တကယ်ကြတော့လောဘကိုပယ်ခွာပြီးတော့ကြည့်ရမှာဖြစ်တဲ့အတွက်ကြောင့်ဒါကျင့်စဉ်တယ်ဟုတ်ပါလားဒါနကျင့်စဉ်ဒါကြောင့်ခက်ခဲတယ်ကျင့်ကိုကျင့်ရမယ်ဒါကြောင့်ကျင့်စဉ်လို့ဖြစ်တယ်ဒါကြောင့်ဗုဒ္ဓဘာသာဝင်တိုင်းကြည့်ရမယ်ကျင့်စဉ်ထဲမှာဒါနပါတယ်အဲ့ဒီဒါနသည်ပစ္စည်းဝိထုပစ္စည်းဝိထုအတုံးအဆောင်ကနေပြီးတော့ဘယ်ထိပါပါမလဲဆိုရင်သာသမီဇနီးမယားပုဂ္ဂိုလ်တတ္တဝါဟာလာမိမိအိမ်မှာရှိတဲ့ခွေးလေးတွေကြောင်လေးတွေဆိုတာတချို့ပေးဖို့အမြဲတမ်းခက်တာပဲတွယ်နေမပေးနိုင်ဘူးเนาะအဲ့တော့ပုဂ္ဂိုလ်တတ္တဝါနောက်ဆုံးကျတော့လက်ချေအင်္ဂါကိုနဲ့ဆက်လာတယ်လက်ချေအင်္ဂါအသေးအသားကနေနောက်ဆုံးအသက်ခံတာအထိပါပါမယ်အဲ့ဒါတို့ကိုအစစ်အစစ်လေးကြံဒါကြောင့်ကျမတို့ဒါနကျင့်စဉ်မှာအခြေခံကစပြီးတော့လေ့ကျင့်နေတာအခြေခံကဘယ်ရစလဲဆိုပစ္စည်းဝတ္ထုတွေကိုပေးကမ်းစွန့်ကြဲတာကလေ့ကျင့်ယူရတယ်။နောက်ဆုံးဘယ်တော့ဒီစွန့်ရမလဲ။ဟောဒီခန္ဓာကြီးကြီးစွန့်သွားရမယ်။ဟောဒီခန္ဓာကြီးရှိနေတဲ့ရွေဒုက္ခချုပ်ငြိမ်းတဲ့နိဗ္ဗာန်စွာမဖြစ်နိုင်။ခန္ဓာကြီးကိုစွန့်နိုင်မှနိဗ္ဗာန်စွာဖြစ်နိုင်တဲ့အတွက်ကြောင့်ဒါနကျင့်စဉ်ကြီးဘယ်ကနေဘယ်ထိကျင့်ရမလဲဆိုပစ္စည်းဝတ္ထုတွေစွန့်တာကနေအလေးအကျင့်ယူရမယ်။နောက်ဆုံးဘယ်ထိစွန့်ရမလဲ။ဟောဒီခန္ဓာကြီးကိုလေစွန့်စွန့်သွားရမယ်တဘောကတဘောကစွန့်လာလေးချင်းနောက်ဆုံးခန္ဓာကြီးကိုမလိုချင်မှုမုန်းနေ ခန္ဓာဘရောမှာမရကျင်အောင်ကျင့်နိုင်ရင်အဲ့ဒါနိဗ္ဗာန်ဆိုတဲ့ကျင့်စဉ်ကိုလမ်းတဲ့သွားပြီ။ဒါကြောင့်ဒါနကျင့်စဉ်ကိုပစ္စည်းဝိတ္ထုဆွတ်လွတ်ခြင်းကနေနောက်ဆုံးအသက်ခန္ဓာဆွတ်လွတ်နိုင်တဲ့အထိလေးကျင့်ယူရမှာဖြစ်ပါလေ။ဒီလိုသဘောပေါက်ပါလေနော်။ဒါကြောင့်အဲ့ဒီဒါနကျင့်စဉ်ဒီပစ္စည်းဝိတ္ထုကနေစပြီးအသက်ခန္ဓာကိုလေးကျင့်ရတဲ့အတွက်ကြောင့်ကျမတို့ဒီနေရာမှာပြင်ပဝိတ္ထုဆိုတာပါပြီ။သီလ။သီလဆိုတဲ့ကျင့်စဉ်ကတော့ပစ္စည်းဝိတ္ထုနဲ့ပတ်သက်ပြီးတော့လေလေးကျင့်စရာမလို့ဒီပစ္စည်းဝိတ္ထုပေါ်လဲမူမတည်သာသမီတွေပေါ်လဲမတည်ဘဲပေါ်မှာမူမတည်လဲဆိုမိမိပေါ်မှာပဲမူတည်တယ်သီလကျင့်စဉ်ကြတော့ဒီဟာကဘေးပြင်ပပဝင်းကျင့်စာပါလာတယ်သီလကြတော့အဲ့လိုမပါတော့ဘာနဲ့ပဲဆိုင်မိမိနဲ့ပဲဆိုင်မိမိမှာဘာကိုကျင့်ရမလဲမိမိရဲ့ကိုယ်မူရာလှုပ်ရှားမှုစလို့ပြောရင်ကာယကံမိမိရဲ့နှောက်မူရာပြောဆိုမှုစလို့ပြောတော့ဝေစီကံမိမိရဲ့ကိုယ်နဲ့နှောက်ကိုထိမ့်ရမယ်ကိုယ်နဲ့လူကိုထိမ့်ယုံညံ့နဲ့သီလဆိုတာဖြစ်စေတယ်။ဒါကြောင့်သီလဆိုတာဘာလဲလို့ပြောရင်ကာယကံဝစီကံတို့ကိုအပြစ်မဖြစ်အောင်စောင့်ထိန်ခြင်းကာယကံဝစီကံတို့ကိုအပြစ်မဖြစ်အောင်စောင့်ထိန်ခြင်းကိုသီလကျင့်စဉ်လို့ကျွန်တော်သတ်မှတ်တယ်။ဒါကြောင့်သီလကျင့်စဉ်သီလကိုချစ်ကြံနေတဲ့သူသီလစောင့်ထိန်နေတော့ပုဂ္ဂိုလ်တိုင်းဒီဘုသူကိုဘုသူစီမှာလဲစောင့်ထိန်ရမယ်မိမိကိုမိမိစောင့်ထိန်ဖို့ပဲလို့တန်ခါရရှင်သူမြတ်များစီရနေ၅ပါးသီလခံယူတယ်၈ပါးသီလခံယူတယ်အာ၉ပါးသီလခံယူတယ်အာသာမဏေများဆိုရင်၁၀ပါးသီလခံယူတယ်ယဟန်များဆိုရင်အကျင့်128တော့ရယ်အကျင့်ကလေး900ကျော်တော့တိဋ္ဌဘုဒ္ဓခံယူတယ်ခံယူရုံနဲ့မပြီးသေးဘူးသီလစောင့်တည်ရတယ်စောင့်တည်ရဲ့နေရာမှာဘုဒ္ဓတန်တန်မှာစောင့်ထိန်ရမှာမိမိတန်တန်မှာစောင့်ထိန်ရဒါကြောင့်၅ပါး၈ပါးဟုတ်လား၉ပါး၁၀ပါးကလေး900ကျော်ရှိတိခဗုဒ္ဓေကိုစောင့်ထိန်ရတယ်ဆိုတဲ့နေရာမှာဘုသူကိုဘုသူတန်တန်မှာစောင့်ထိန်ရမှာမိမိတန်တန်မှာမိမိရဲ့ကာယကံဝစီကံတွေကိုအပြစ်မဖြစ်အောင်စောင့်ထိန်ခြင်းကိုသီလလို့သုံးတယ်။ဒါကြောင့်မိမိရဲ့ကာယကံဝစီကံတွေမှာအပြစ်မဖြစ်အောင်စောင့်ထိန်တဲ့ကျင့်စဉ်ကိုသီလကျင့်စဉ်လို့သုံးပါလေ။အဲ့ဒီသီလကျင့်စဉ်ဒီဘယ်ကနေစသွားလို့ရလဲ၅ပါးကနေအကျေကလေး900ကျော်တိဒါတွေကအကျန်းနေသိထားတယ်အဲ့တော့တတဝါတို့တနည်းတနည်းမှာကိုယ်မူညာနဲ့လှုပ်ရှားတာကိုကာယကံနှောင့်နဲ့ပြောဆိုနေတာဝစီကံနှောင့်နဲ့ပြောဆိုမိတဲ့ဇကားတွေအခုကျွန်မနှုတ်ကပြောနေတဲ့ဇကားတွေကျွန်မရဲ့လက်ချေအင်္ဂါတွေလှုပ်ရှားနေတဲ့ကိုယ်မူညာတို့အားလုံးဒီဘယ်ကအခြေခံလဲဆိုတော့စိတ်ကအခြေခံတယ်စိတ်ကပြောကြည်လာရင်နှုတ်ကပြောမိတယ်စိတ်ကလှုပ်ချင်လာရင်ကိုယ်ကလှုပ်မိတယ်ဒါကြောင့်ကာယကံဝစီကံတွေဖြစ်ဖြစ်သွားတာကာယကံမှာကောင်းတာတွေဖြစ်သွားတာလဲစိတ်ကကောင်းလို့ကောင်းတာတွေလုပ်ချင်လားလို့ကာယဝစီကံကကောင်းတဲ့စကားတွေပြောဖြစ်တာလဲစိတ်ကကောင်းတာတွေဖြစ်လို့ထွန်းနည်းသူကကာယကံမှာမကောင်းတာတွေလုပ်မိတယ်သူ့တက်တမိတယ်သူ့စားခိုးမိရဲ့နှုတ်ကလည်းလိမ်မိတယ်စဲမိတယ်အတိတ်ကမရှိတာတွေပြောမိတယ်ဆိုတာစိတ်ကိုကမကောင်းမှုမှပြောမှုဒါကြောင့်မနှောကံဆိုတဲ့စိတ်ကိုလည်းထင်းရမယ်ဒါကြောင့်ပစ္စည်းဝတ္ထုတွေသာသမီတွေပြင်ပဝတ်ပုတ်ပစ္စည်းဝိထုပြင်ပပစ္စည်းတွေသာသမီပြင်ပမိမိနဲ့မသက်ဆိုင်ပြင်ပကြီးပဲမိမိကလွဲရင်သူတပားကြီးပဲမိမိကလွဲတဲ့သူတပားဆိုကြောင်သာသမီဇနီးမယားဆိုလည်းသူတပားလည်းပါအဲ့တော့ဒီပစ္စည်းဝိထုပြင်ပဝိထုတွေပြင်ပမှာရှိနေတဲ့ပုံကိုယ်ကြီးဖြစ်တဲ့သာသမီဇနီးမယားတွေနဲ့ဆက်ဆိုင်ပြီးတော့လှုပ်လို့ရတာဒါနမိမိခန္ဓာမှာရောက်လာတဲ့လက်ချေအင်္ဂါကမိမိနဲ့ဆိုင်လာပြီးအသက်ခန္ဓာတွေဆွတ်လွတ်တာဒါနဆွတ်လို့ရုံနဲ့မသေးသေးဘူးစောင့်ထိန်ဖို့လိုတာဒါကြတော့သာသမီနဲ့လည်းမဆိုင်တော့ပြင်ပဝိထုတွေနဲ့ပုံကိုယ်တွေနဲ့လည်းမဆိုင်တော့ပြင်ပဝိထုတွေနဲ့လည်းမဆိုင်တော့ပဲနဲ့မိမိမှသာဆိုင်တယ်မိမိရဲ့ကာယကံဝစီကံကိုအပြစ်ကြီးအောင်စောင့်ထိန်တော့သီလအဲ့ဒီလိုစောင့်ထိန်နေနဲ့ကာယကံဝစီကံကိုသီလနဲ့စောင့်ထိန်နိုင်တယ်မနှောကံကြံနေဦးမယ်ဒါကြောင့်မိမိရဲ့မနှောကံစိတ်တွေမှာအပြစ်ကြီးအောင်စောင့်ထိန်တာစောင့်တည်တာပွားများတာကြတော့ဘာဝနာလို့သုံးတယ်ဒါကြောင့်ဒီနေရာမှာဗုဒ္ဓဘာသာတိုင်းဘုရားဘာသာဝင်နဲ့တည်တည်တိတိုက်တဲ့ကျင့်စဉ်၃ခုအဲဒီကျင့်စဉ်၃ခုတို့ဒီဘုရားဘာသာဝင်နဲ့ကျင့်ကြံလေကောင်းကျိုးတွေတိုးပွားမယ်အပြည့်ကင်းမယ်ဘာသာကြားလူမျိုးကြားမိတိပုဂ္ဂိုလ်မဆိုးကျင့်ကြံလို့လည်းရဒါကြောင့်ကျွန်တော်တို့ဘုရားဘာသာမှာလေဒါနသီလဘာဝနာကျင့်စဉ်တွေရှိတယ်လို့မထင်ပါနဲ့အခြားခြားဘာသာတွေမှာလေဒါနတွေရှိကြပါလေအခြားခြားဘာသာတွေမှာလေသက်ဆိုင်ရာသီလတွေရှိကြပါလေအခြားခြားဘာဝနာမှာလေမနှောကန်ဆူစင်အောင်စောင့်ထိန်ပြီးဘာဝနာကျင့်စဉ်တွေလည်းရှိပါဒါကြောင့်ခုကျမတို့ဒီနေ့တင်နေဒီနေ့ကျမတို့ပြောထားတဲ့ခေါင်းစဉ်မှာပါနေတဲ့ဇေရနာမြတ်သုံးပါးရဲ့ဂုဏ်တော်ကျင့်စဉ်တင်နှန်းမှာအဓိကပါမယ်ကျင့်စဉ်ဆိုတဲ့နေရာမှာဒီကျင့်စဉ်ဒီဇေရနာမြတ်သုံးပါးရဲ့ဂုဏ်တော်ကို ရှင်းစင်ရမယ်ရှင်းစင်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီရှင်းစင်ဒီဒါနတွေလည်းမပါပါဘူးเนาะသီလတွေအနေနဲ့လည်းကျမတို့ဒါအဓိကမရေမပါပါဘူးဘယ်ထဲမှာပါလဲဆိုရင်ဘာဝနာတွေပါပါကျမတို့သီလေကုံတော်ရှင်းစင်ဒီအဓိကရှင်းစင်ကြီးပြောပါဆိုရင်ဘာဝနာရှင်းစင်နဲ့ပါပါလိမ့်မယ်ဒါမှတ်ထားဖို့เนาะကျမတို့ဒီမှာဘာဝနာရှင်းစင်ဒါကြောင့်အတူတော့ပြောရင်ကုံတော်ရှင်းစင်သင်တဲ့ဒါကိုအတူတော့ထပ်ပြောရင်ภาวนาจิตสินตินันလို့ယူလို့ရပါတယ်။ภาวนาဆိုတာภาวนาจิตสินเนี่ยပါတဲ့အတွက်ကြောင့်နာမည်အနေနဲ့ဒါနတိရတက်လို့မရဘူးဆိုပေမဲ့ယူသွားလို့ရဘာဝနာဆိုတာဒီဒါနအပေါ်မှာသီလအပေါ်မှာအခြေခံရတာယူပါတယ်။ဒါကြောင့်ภาวนาจิตสินပြောပြီးနဲ့ဒါနတိရလည်းဆက်နွယ်ပြီးပါသွားပါလိမ့်မယ်။အဲ့တော့ကျမတို့ဒီနေ့အခြေအနေနဲ့ကကျမတို့တနာကြီးနှီးပါပဲရတယ်ဆရာရှိခိုးတာနဲ့ဗာနဲ့တနာကြီးနှီးပါပဲရလိုက်တော့ဒီနေ့ခေါင်းစဉ်နဲ့ပတ်သက်ပြီးတော့ပဲသိသွားပါမယ်အဲ့တော့ဘာဝနာကျင့်စဉ်နဲ့ပါတယ်ဆိုတာလေးမှတ်ထားပေးပါနည်းနည်းခံကြားလို့ရှိရင်ဘာဝနာကျင့်စဉ်မှာဘာဝနာဆိုတဲ့နေရာမှာဘယ်နှပါရှိသလဲเนาะအဲ့ဒီထဲမှာကျမယူသွားမယ်ဒီဂုဏ်တော်တွေပြည့်ကြံတဲ့အခါဘယ်လောက်အထိကျမတို့ကျေးဇူးတွေညားလာမလဲဒါကိုကျမတို့စက်သွားပြီးတဲ့အခါကျတော့မှကျမတို့တပါးခြင်းကိုစက်ရှင်းပါမယ်အဲ့တော့ဓမ္မမေစေတို့လက်ထဲမှာလေအတိတ်တွေဓမ္မမေစေညာအတွက်ကျားရှိခိုးစာရင်းလေးရှိပါတယ်အဲ့တော့ကျမတို့ဒါတင်တယ်မဟောင်းနေစင်တော့တိတိတာပါကျမတို့တင်တယ်မအစ်တေအတွက်ပြောလို့ပါတယ်ကျမတို့ဒီကျားရှိခိုးစာရဲမှာအရှိဆုံးဒီပဲညံ့တာနှစ်ခုစလုံးကတော့ရှင်းနေအောင်မမြင်ရဘူးနိုင်ရတာဝန်ယူကြသူဆိုတော့ခေါင်းစဉ်လေးနဲ့ကြပြလေးတွေ့ပါမယ်အဲ့ဒါဒီကျမတို့တင်တယ်ဖွင့်ရင်တိုင်းဖွင့်တိုင်းပူဇော်ပါမယ်ကျမတို့ဒီတင်တယ်ဖွင့်လိုက်တော့လည်းပူဇော်ခဲ့ပါတယ်ဖရာရှင်တော့မပင်မပွင့်ပေါ်လင်းစာပြည်ပါတယ်နော်ပြီးအောက်မှာကုသိုလ်ရင်းမှုစူးစမ်းမယ်ဆိုတာပြည်ပါမယ်ကုသိုလ်ရင်းကိုစူးစမ်းနေဆိုတာကုကျမတို့တင်တန်းပိတ်တိုင်းပူဇော်ပါမယ်။ကျမတို့မနေ့ကတင်တန်းစတဲ့အခါကျရင်နိုင်ရတောင်းယူကြဆိုဆိုရဲဆရာရှင်တော်နဲ့ကျမတို့စဖွင့်မယ်။ပြီးလို့ရှိရင်အဲ့ဒီမြတ်စွာဘုရားမှာရှိအပ်သောအင်မတန်ကျေးဇူးကြီးမှမြင့်မြတ်တဲ့သွမ်းအင်ဖြစ်တဲ့ဂုဏ်တော်ကြီးတစ်ခုဖြစ်တဲ့တသေမြတ်ညံတော်သွမ်းသုံးပါဆိုတိတ်ပါလိမ့်။ဖြစ်ပါလား။တသေမြတ်ညံတော်ရှင်အားရှိခိုးပါရည်ဆိုရဲဒီဘက်မှာဘုရားရှိခိုးရှိပါတယ်။အဲ့ဒါဒီတပ္ပိညုတဉာဏ်တော်ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားရှ िख ိုးတဲ့နေရာမြတ်စွာဘုရားရဲ့ပိုင်ဆိုင်မှုခံရတဲ့ဂုဏ်တော်တစ်ခုပါ။ဘာဂုဏ်တော်လဲဆိုရင်ဓမ္မင်းစေတို့ကြားမှုပါလိမ့်မယ်။တမ္မာတံဗုဒ္ဓဂုဏ်တော်လေ။အရဟံတမ္မာတံဗုဒ္ဓဝိသဆရဏတမ္မန်တော်ဆိုထားတဲ့ဂုဏ်တော်ကိုပါတဲ့မှာတပ္ပိညုတဉာဏ်တော်စွာတမ္မာတံဗုဒ္ဓဂုဏ်တော်ပါ။ဒါကြောင့်မြတ်စွာဘုရားပိုင်ဆိုင်ရေးခန့်အပ်သောဂုဏ်တော်အဲ့ဒီဂုဏ်တော်ကိုကျမတို့အာရုံပြုပြီးတော့ဒါကိုရှိခိုးပါမယ်။ဒါကြောင့်တပည့်ညွတ်ညင်တော်ရှင်အားရှိခိုးပါရေးဆိုတဲ့ကြံရအောင်လေ။ကျမတို့တင်တန်းဖွင့်တန်းဖွင့်တန်းဖရာတရားတန်ခါမှာလေရှိမြင့်ပြီးတာဒီတရားရတနာရှိထားပြီးတာဒါနဲ့တရားရည်ဥတော်ရတနာကိုတတဝါတော့မမြင်ကြပါဘူးမသိကြပါဘူး။ဖရာကပေါ်ထုတ်ရတာပါ။မြတ်စွာဘုရားပေါ်ထုတ်မှုကြောင့်တရားရည်ဥတော်ရတနာပေါ်ထုတ်ဝင်ရပါတယ်။ဖရာကိုအကြောင်းပြုပြီးတန်ခါရည်ဥတော်ရတနာပေါ်ထုတ်ဝင်ရပါတယ်။ဒါကြောင့်ဒီရတနာမြတ်သုံးပါးမှာမူလဘုဒ္ဓပြီဖရာရည်ဟူသောယရနာဖြစ်ပါလေ။ဒါကြောင့်မြတ်စွာဘုရားကိုအထွတ်ထွတ်ပြီးရှ िख ိုးတန်း